Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့ညပိုင်း9နာရီနေ့10နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနံလောပါအခုညပိုင်းစီစဉ်ရွေးတာဝန်ယူသိဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါညညနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရီးယားနိုင်ငံမြောက်ပိုင်းမှာအစိတ်တန်းဝင်တဲ့တိုက်ခတ်မှုကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးပြီးလူပေါင်း100ယောက်ဒဏ်ရာရတဲ့အကြောင်းအကဲကတ်တွေနဲ့ဒေသခံတာဝန်ကပြောပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကလူစီကားမြေရောက်ပူလာရုံမှာမနေ့ကဖြစ်ခဲ့တဲ့အထူးကံဘုံခွက်တိုက်ခတ်မှုကိုကျူးလွန်သူဟာကာကစ္စတန်နိုင်ငံဘွားဖြစ်တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးမှာပါ
ကောင်းပါပါရှင်မကွေတိုင်းဒေသကြီးဝင်းချင်းချုပ်ဦးပုံးမော်ရွှေဦးဆောင်တဲ့အစိုးရလက်ထက်မှာပျောက်ဆုံးနေတဲ့ပြည်သူ့ဘာသာငွေတန်းထောင်ချီကိစ္စကိုအထူးခွန်ရုံးဖွဲ့စစ်ဆေးနေတဲ့သတင်းမှာကတော့
ဟုတ်ကဲ့အဲ့ဒါတို့စုံစမ်းစစ်ဆေးတယ်ပဲအဲ့ပတ်သက်ပြီးတော့လေကိုနာပြောတဲ့တက်ဆိုင်ရာမမပြောသလိုဝင်းချင်းချုပ်ကပြောလို့ဆိုပြီးတော့မှအဲ့ဒါကျွန်တော်တို့အဲ့တော့တမရယုံကနေပြီးတော့မှစုံစမ်းစစ်ဆေးကြတယ်တို့
ပြည်ထရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင်မြင့်ပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင်မွန်အမျိုးသားတူကိုတစီတလုံးနဲ့ကိုစားပြုနိုင်ဖို့ဆိုပြီးမွန်ပါတီတစ်တရားဖွဲ့စည်းဖို့ကြိုးစားနေကြတဲ့တဲ့ရင်ထိုင်းကမြန်မာလူသမားတွေနေရပြန်တဲ့ကာတိန်မောက်လို့လူသေးဆုံးမှုရှိတဲ့တဲ့နဲ့တကြံကာလမိုးလေဝသအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တရားလေလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါခုတော့ဒီကိစ္စညထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းကတဘုံတွေထိန်းချုပ်အမျိုးမှာစီးရီးယားဆွေရဓမ္မမို့ရုရှားစစ်လေနေကအစိတ်တန်းဝင်တဲ့တိုက်ခိုက်ခဲ့မှုကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးပြီးဒဏ်ရာပြည့်တန်သူတွေပါဝင်လူပေါင်း100ကျော်ဒဏ်ရာရရှိခဲ့ကြောင်းစီးရီးယားရေးစောင့်ကြည့်ခဲ့ကတ်သူတွေနဲ့ကာဝေးဆိုင်ရာအရက်ဖက်ဝင်တွေကဆွဆွဲပြောဆိုလိုက်ကြပါတယ်တိုက်ခိုက်မှုက6နှစ်ကြာပြည်တွင်းစစ်မှာအဆိုးအဝါဆုံးဖြစ်တက်ကြွလှုပ်ရှားသူတွေကရည်ညွှန်းပြောဆိုခဲ့သလိုအထက်ကစီးရီးယားတက်ခတ်နိုင်ငံအင်အားစုဖြစ်တဲ့စီးရီးယားအမျိုးသားညီမောင်းဖွဲ့ကတော့ထိတ်လန့်တုန်လှုပ်စရာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတစ်ခုဖြစ်ပြောဆိုခဲ့တာပါရုရှားဆွေရကတော့တက်ခိုက်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းညှင်းဆန်ခဲ့ပါတယ်။ခန့်ရှိန်ဟုံးမြို့မှာလေကြောင်းတက်ခိုက်မှုခံခဲ့ရပြီးရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတွေကိုတော့အတိုက်ခံတက်ကြွသူတွေကိုလိုလားတဲ့အီတလီပြည်နယ်မီဒီယာစင်တာနဲ့ကာဝေးဆန်ရအရက်ဖက်ဝန်ထမ်းတွေကအင်တာနက်ပေါ်မှာဖြန့်ဝေခဲ့ကြပါတယ်။ပုံတွေထဲမှာတော့အသက်ရှူပိုက်တက်ထားတဲ့မင်းကလေးငယ်တူနဲ့ဆောင်းနေထုတ်တဲ့ကလေးလောင်းတွေကိုတွေ့ရပါတယ်။မင်းကလေးငယ်တယောက်ကိုစေဝင်နန်းတွေကအသက်ပြန်ရှူနေအောင်ကြိုးစားနေတဲ့ပုံတွေနဲ့အသက်ရှူရခက်ခဲနေတဲ့လူတွေကိုအကူအညီပေးနေတာတွေကိုလည်းဗီဒီယိုတွေထဲမှာတွေ့မြင်ခဲ့ရတာပါ။တပ်ပုံတပုံမှာလည်းအမျိုးသားအလောင်းတလောင်းကိုထရက်ကနောက်ခတ်မတင်နေတာတွေ့ရပါတယ်။ဒေသခံတွေကတော့တည်ဆုံးသူရေအတွက်ပို့တိုးလာနိုင်တယ်လို့ခံမှန်းနေကြတာပါ။တက်ခတ်မှုပြီးလူတွေအသက်ရှူချက်ပြုတ်ဟန်မူမိတာတွေဖြစ်ခဲ့တဲ့အကြောင်းလဲဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုထားပါတယ်
။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကလူစီကားရမြေရောက်ဗူဒါယုံတစ်ခုမှာမနေ့တုန်းကဖြစ်ခဲ့တဲ့အသေးခံဘုံခွဲတက်ခတ်မှုကိုကျူးလွန်သူဟာကာဂျစ်စတန်နိုင်ငံဘွားအစာဘွန်ဂျယ်လီလော့ဖြစ်တယ်လို့ရုရှားစုံစမ်းစစ်ဆေးသူတွေကထုတ်ပြောလိုက်ပါတယ်။လူ14ယောက်သေဆုံးပြီး15ဦးနီးပါးဒဏ်ရာရခဲ့တဲ့ဒီတိုက်ခတ်မှုမှာကျူးလွန်သူရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတွေ့ရှိခဲ့ကြောင်းရုရှားဆွေရစုံစမ်းရေးကော်မတီကထုတ်ပြောခဲ့ပါတယ်။စိန့်ပီတာစဘတ်မြို့ကဗူဒါအောင်နောက်တစ်ခုမှာမနေ့တုန်းကတွေ့ရှိခဲ့ရတဲ့မပေါက်ကွဲသေးတဲ့ဘုံတလုံးပေါ်မှာဂျယ်လီလော့ဖက် DNA မျိုးရိုးဗီဇာကိုတွေ့ရှိခဲ့ကြောင်းလည်းထုတ်ပြောထားပါတယ်။အစောပိုင်းမှာလည်းဂျယ်လီလော့ဖာအထူးကဘုံခွဲသမားဖြစ်ကြောင်းနဲ့ရုရှားနိုင်ငံသားခံယူထားသူဖြစ်ကြောင်းကာဂျစ်စတန်ထောက်လင်းအရာရှိတွေကကနဦးတွေ့ရှိချက်အထောက်အထားကိုကူကာပြီးပြောဆိုခဲ့ပါတယ်။ပောက်ကွဲမှုပြင်းထန်လွန်တဲ့အတွက်ယထားရဲ့ထူထဲလာတဲ့တပ်ထုတကားတွေပါပေါက်ထွက်သွားခဲ့တာပါ။စင်ပီတာစပန်မျိုးကဗူဒါဟုံနောက်တစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံတလုံးကိုမိသက်ဘူးနောက်တစ်ခုမှတစ်ခုနောက်မှဟွက်ထားတာကိုတွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။ရုရှားအာဏာပိုင်တွေကတော့လုံခြုံရေးအတွက်ကြိုတင်ကာကွယ်တဲ့အနေနဲ့မရောယထားပြည့်စုံမှုတွေအားလုံးနီးပါးကိုမနေ့တုန်းကရပ်ဆိုင်းထားခဲ့ပါတယ်။ဒီနေ့မှလည်းဘုံဖောက်ခွဲတိုက်ခိုက်မဲ့ချင်းချောက်မှုတစ်ခုကြောင့်ဆနေရရင်ပြင်မှာရှိတဲ့မြေရောက်ယထာဘူရာယုံကိုနိုင်ပေါင်းများစွာပိတ်ထားခဲ့ရပါတယ်။စိန့်ပီတာစဘတ်မြို့တာဝန်ရှိသူတွေကတော့သုံးရက်ကြာဝန်ထဲချင်းထိမ့်ဘက်ကိုကျင်ညာခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေ့မှာပဲဘယ်လာရုသမရာအလက်ဇန်ဒားလူကာရှန်ကိုနဲ့တွေ့ဆုံဖို့ရုရှားသမရာဗလာဒီမာပူတင်ဟာလည်းဇာတိမျိုးဖြစ်တဲ့စိန့်ပီတာစဘတ်မှာရောက်ရှိနေပါတယ်ခင်ဗျာ။
အစ်စ်သမရာအပြစ်ဖတ်တာ LCC ကိုအမေရိကန်သမရာအင်ပြိုမှာနွေနွေထွေးထွေးကျေဆိုပြီးအစ္စလမ်အစွန်းရောက်အချမ်းဖက်ဝါရီကိုချိန်မုံရမှာပူဟောဆွဲဖို့မနေ့ကပဲခရီးပြုတ်လိုက်တဲ့သမရာဒေါ်နယ်ထရမ့်ဟာကမ္ဘာမှာအကြီးဆုံးအီရန်နိုင်ငံဖြစ်တဲ့အီဂျစ်နိုင်ငံနဲ့နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေတာတွေကိုပြောင်းလဲလိုက်ပါတယ်။သမရာဘရက်ကိုဘာမှလက်ထက်2009ခုနှစ်တုန်းကအစ်စ်သမရာဟော့စနီမူဘာရက်ကိုလက်ခံတွဲဆောင်ခဲ့ခြင်းကစလို့ပထမဆုံးချိန်အီဂျစ်ကောင်းဆောင်တူအင်ပြိုကိုလက်ပတ်ရောက်လာတာလည်းဖြစ်ပါတယ်။အစ်စ်သမရာမူဘာရက်ကတော့နိုင်ငံအုံကြွမှုတွေကြုံခဲ့ရပြီးနောက်ယာရူကပဲ ဖျားခံခဲ့ရပြီးဗိုလ်ချုပ်ကြီးအောင်စီစီအာဏာရလာခဲ့တာပါအင်ပြီးတော့မှခေါင်းဆောင်တို့တွေ့ဆုံရမှာတော့အီဂျစ်နိုင်ငံနဲ့အီဂျစ်လူထုအတွက်အမေရိကန်မမမတ်ရပ်တည်နေတဲ့အကြောင်းသမ္မတ်ထရန့်ကပြောဆိုခဲ့ပါတယ်စစ်ဖက်ဆိုင်ရာဆက်ဆံရေးတွေကိုအမြင့်ဆုံးအဆင့်ထိတိုးမြှင့်သွားဖို့နဲ့အမေရိကန်ကိုအီဂျစ်နိုင်ငံရဲ့မဟာမိတ်မိတ်ဆွေကောင်းဖြစ်သဘောထားဖို့လည်းပြောကြားခဲ့တာပါအီဂျစ်သမ္မတ်ကတော့2013ခုနှစ်မှာအာဏာရလာရင်ကစလို့အလေးထားပြောဆိုနေခဲ့တဲ့အချမ်းဖက်ဝါဒတပ်ဖြည့်ရေးအတွက်သမ္မတ်ထရန့်ရဲ့ရက်ခိုင်မာတဲ့ရပ်တည်ချက်ကိုလေးစားကြောင်းပြောဆိုခဲ့ပါတယ်ကျန်ဖက်ဝါဒတက်ဖြစ်ရေးအတွက်ထိရောက်တဲ့မဟာဗျူဟာတွေချမှတ်ရမှာအီဂျစ်နိုင်ငံကအမေရိကန်နဲ့အတူလက်တွဲသမားဖြစ်ကြောင်းလည်းပြောကြားသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာပထမဆုံးအကြိမ်ဖြစ်တည်ပတ်တဲ့ဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတပန်းဖြစ်စခန်းမှာတွေ့ကြတော့မှာပါ။အခုလိုကမ္ဘာထိပ်သီးကောင်းဆောင်တို့မျက်နှာချင်းဆိုင်တွေ့ဆုံနိုင်မှုကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးဒီနိုင်ငံတစ်ခုကြားဆက်ဆံရေးကိုတည်ငြိမ်အောင်အားဖြည့်ပေးနိုင်မယ်လို့သုံးသပ်သူတွေကယူဆနေပါတယ်။ဒါပေမဲ့မတိကျမှုတွေဖြစ်လာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်လေးမှာပဲသမ္မတထရမ့်ကဒီထိပ်သီးဆွေးနွေးပွဲကအခက်အခဲတော့ရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်။မကြသေးခင်ကပဲမြောက်ကိုရီးယားကိုထိန်းသိမ်းနိုင်ဖို့တရုတ်အနေနဲ့ပိုကြိုးစားပေးတဲ့တယ်လို့သမ္မတထရမ့်ကထပ်ပြောခဲ့ပါတယ်။တနင်္ဂနွေနေ့တုန်းက Financial Times သတင်းစာနဲ့အင်တာဗျူးလုပ်တုန်းကလည်းသမ္မတထရမ့်ကတရုတ်အနေနဲ့ဒီမြောက်ကိုရီးယားပြဿနာကိုဝိုင်းကူမဖြေရှင်းပေးရင်အမေရိကန်အနေနဲ့တတ်သက်ဖြေရှင်းသွားတော့မယ်လို့ပြင်းပြင်းထန်ထန်ဖိအားပေးပြောခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီဆွေးနွေးမှုကနေအမေရိကန်ရဲ့သဘောထားကိုလက်တွေ့တိခောက်ကြည့်ပြီးအမေရိကန်နိုင်ငံရဲ့ဝင်ကြီးအရင်ပေးထားခဲ့တဲ့ကတိတွေကိုထပ်အတည်ပြုပေးတာမျိုးကြားရဖို့နဲ့ထိတ်ထိတ်မရင်ဆိုင်ရေးအပြန်အလှန်လေးစားပြီးအကျိုးတူပူးပေါင်းဆောင်ရွက်ရေးတွေကိုအလေးထားပြီးနှစ်နိုင်ငံကြားမတိကျမှုတွေကိုရှင်းချကာနှစ်နိုင်ငံဆက်ဆံရေးတည်ငြိမ်လာဖို့မျှော်လင့်ထားတယ်လို့ပီကင်တက္ကသိုလ်ကနိုင်ငံရေးသိပညာရှင်ဝမ်ဒေါင်းကဆိုပါတယ်ခင်ဗျာ
UA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစနေနေ့ကမြေပြိုမှုတွေကြောင့်သေဆုံးခဲ့သူလူပေါင်း283ယောက်ကိုစတင်တကြုံနေပါပြီ။အလောင်းတွေကိုမြင်းမြန်ဆန်းဆန်းမြေမြုပ်သူဂျုံနိုင်မှုနဲ့ယောဂကုဆတ်ပြန့်နှံ့မှုတွေမဖြစ်စေဖို့ကျန်းမာရေးအာဏာပိုင်တွေကမိုကွာမြို့မှာအလောင်းတွေကိုမိသားစုဝင်တွေထံလွှတ်ပြောင်းပေးရနေတာပါ။ဒီချိန်ထဲမှာပဲပျောက်ဆုံးနေစေဖြစ်တဲ့လူပေါင်း100ယောက်ကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေနဲ့ဒေသခံတွေကအပြည့်စည်တွေကြားခက်ခက်ခဲခဲဆက်လက်ရှာဖွေနေကြပါတယ်။မြေပြိုမှုကြောင့်သေဆုံးသူတွေထဲမှာတော့ကလေးငယ်40ကျော်ပါဝင်ခဲ့ပါတယ်။သမ္မတဝမ်မန်နျူယယ်ဆန်တိုစ်ကတော့မိုကွာမြို့မှာစီးပွားရေးအရေးပေါ်အခြေအနေကြီးညာထားပြီးမြေပြိုမှုကြောင့်ထိခိုက်ပျက်စီးသွားတဲ့ရေပေးဝေရေးစနစ်ကိုပြန်လည်တည်ဆောက်ပေးမယ်လို့လည်းကတိပြုခဲ့တာပါ။တဘောကပေးအတွက်ရာဇီရုဖောက်ပြန်မှုအပေါ်အပြစ်ပို့ခဲ့တဲ့သမားကတော့မိုကွာမျိုးဟာတလတ်တာမိုးရည်ရင်သုံးပုံတပုံလောက်ကိုတညာထဲနဲ့ဂျုံခဲ့ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။မိုးသေးတံမှုကြောင့်စနေနေ့အစောပိုင်းကမိုကွာမျိုးအနီးအနားမှာရှိတဲ့မြစ်တွေကတာတမန်တွေကျူးပေါက်ပြီးဒေသခံတွေအိပ်ပျော်နေကြမှာပဲရေတွေရှင်နေအမိုက်တရိုက်တွေလမ်းတွေပေါ်ရောက်လာခဲ့ကြတာပါ။ရေပောင်းများစွာမိုးသေးတံစွာရောက်သွန်းခဲ့ရကဒေသရင်းကနေရာတော်တော်များများမှာရေနဲ့လက်စစ်မီးတွေလည်းပြတ်တောက်ခဲ့ရပါတယ်ကိုလံဘီယာနိုင်ငံမှာမိရောင်ပေါက်ကွဲမှုကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ရတဲ့1985ခုနှစ်ကကပ်ဘေးအန်ဒီအပြင်အခုနောက်ဆုံးမြေပြိုမှုဟာအဆိုးအဝါဆုံးသဘောကပ်ဘေးတစ်ခုလည်းဖြစ်ခဲ့ပါတယ်မကြာသေးခင်လတွေမှာတောင်အမေရိကတိုက်ရဲ့ Pacific Canyon ဒေသမှာမောတိတန်ရေကြီးမှုတွေကြောင့်ပေရူးနဲ့ Ecuador နိုင်ငံတွေမှာလူများပြားသေဆုံးခဲ့ရပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson အနေနဲ့ကုလသမဂ္ဂမှာ AP 28ရက်နေ့ကြာလို့ရှိရင်ပထမဆုံးအကြိမ်မေကွန်းပြောဖို့ရှိနေပါတယ်မြောက်ကိုရီးယားနျူကလ িয়ার နဲ့မစ်ဆိုင်းဒုံးကျည်ချင်းချမှုပေါ်ကုလသမဂ္ဂလူချင်းကောင်စီဆွေးနွေးပွဲကိုအမေရိကန်ကဥဆောင်ခေါ်ယူထားပြီးဒီဆွေးနွေးပွဲလုပ်တဲ့အချိန်မှာအခုလိုမေကွန်းပြောမှာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနစ်ကီဟယ်လီကလည်းအခုလိုအမေရိကန်နိုင်ငံသားဝင်ကြီးမေကွန်းပြောရမှာနိုင်ငံတကာကနိုင်ငံသားဝင်ကြီးတွေအများအပြားတက်ရောက်လာဖို့မျှော်လင့်ထားတယ်လို့ထုတ်ပြောထားပါတယ်သမ္မတကြီးဟယ်လီကဆက်ပြီးအခုလိုနိုင်ငံသားဝင်ကြီးကုလသမဂ္ဂမှာမေကွန်းပြောမှာကဒီပတ်ထက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပထမဆုံးအကြိမ်ဖလော်ရီဒါပြည်နယ်မှာအရေးပါမဲ့တွေ့ဆုံမှုအပြီးမှာဖြစ်လာမှာပါလို့ဆိုပါတယ်။သမ္မတကြီးဟယ်လီကပဲဒီအရေးပါတဲ့သမ္မတနှစ်ဦးဆွေးနွေးပွဲကနေတရုတ်အနေနဲ့မြောက်ကိုရီးယားပြဿနာပေါ်အရေးယူဆောင်ရွက်ဖို့အသင့်ဖြစ်မဖြစ်ကိုအသေးစားဖော်ထုတ်ပေးတဲ့တယ်။မြောက်ကိုရီးယားကတရုတ်ဆိုရတစ်ခုတည်းကိုပဲနားထောင်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။
ကုလသမဂ္ဂလူ့ရေးရန်ပုံငွေဖွဲ့ UNFPA ဟာအတင်းအဓမ္မကိုဝင်ဖျက်ချတာတွေကိုယ်သဘောဆန္ဒမပါဝင်မဲ့ကိုဝင်တားတဲ့အစီအစဉ်တွေကိုအားပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကငွေကြေးထောက်ပံ့တွေဖြတ်တောက်လိုက်ပါတယ်။2019ဘဏ္ဍာရေးအသုံးစရိတ်ထဲမှာ UNFPA ကိုပေးရထောက်ပံ့မဲ့ဒေါ်လာ32တန်းခွဲကိုရပ်ဆိုင်ထားမဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကထပ်တော်နိုင်ငံဆက်ဆံရေးကော်မတီကိုမနေ့ကပေးပို့ခဲ့တဲ့စာထဲမှာဖော်ပြထားတာပါ။သာသမီ2ယောက်ထက်ပိုမယူဖို့တားမြစ်ထားတဲ့တရုတ်နိုင်ငံရဲ့မူဝါဒကိုအကောင့်ထည့်ဖော်နေတဲ့တရုတ်မျိုးသားကျမ်းမာရေးနဲ့မိသားစုစီမံကိန်းကော်မရှင်နဲ့ UNFPA ကပူးပေါင်းလှုပ်ဆောင်နေတယ်လို့လည်းစာထဲမှာဖော်ပြထားပါတယ်။ဖြတ်တောက်မဲ့ငွေကြေးအထောက်ပံ့တွေကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကျန်းမာရေးအစီအစဉ်တွေမှာပြောင်းလဲအသုံးပြုသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ UNFPA ကတော့တရုတ်နိုင်ငံမှာအထက်မှကိုဝင်ဖျက်ချမှုတွေကိုယ်သဘောဆန္ဒမပါဝင်ပဲကိုဝင်တားဆီးတဲ့အစီအစဉ်တွေကိုအားပေးနေတယ်လို့ဆိုတဲ့မှားယွင်းတဲ့ဆွဆွဲချက်တွေပေါ်အခြေခံပြီးသမ္မတထရမ့်အစိုးရကဆုံးဖြတ်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ UNFPA ရဲ့အစီအစဉ်တွေဟာတာဝန်မှုရှိတဲ့မိသားစုစီမံကိန်းနဲ့မိခင်နဲ့ကလေးကျန်းမာရေးဆောင်ရှားမှုတွေကိုသာအလေးထားဆောင်ရွက်နေတာဖြစ်ကြောင်းလည်းပြောဆိုထားတာပါ။ကိုဝင်ဖျက်ချမှုတွေနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေပေါ်သမ္မတထရမ့်အစိုးရကအထောက်ပံ့တွေဖြတ်တောက်တာဒီဒီချိန်နဲ့ပါဆိုရင်ဒုတိယမြောက်လည်းဖြစ်ပါတယ
်။ဖိလစ်ပိုင်ရေလုပ်သားတွေကတောင်တရုတ်ပင်လယ်အတွင်းအငင်းပွားနေတဲ့ရေပိုင်နဲ့ထဲမှာတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်ငါးဖမ်းသမောတွေတားမနိုင်စီမံဝင်လာတာကြောင့်ငါးဖမ်းနိုင်တဲ့နေရာကောင်းတွေရော့ချလာနေတယ်လို့ဆိုလိုက်ပါတယ်။2012ခုနှစ်ထဲကဖိလစ်ပိုင်နဲ့တရုတ်ကြားနယ်မြေအငင်းပွားလာခဲ့တဲ့စကာဘိုရိုသဲတောင်တန်းအနီးဖိလစ်ပိုင်မြို့မဆောင်းလောက်ကမ်းခြေနားမှာ2010ခုနှစ်ကစပြီး9ရေအတွက်က50ရာခိုင်နှုန်းတောင်ရော့ချသွားတယ်လို့ဖိလစ်ပိုင်ကမ်းခြေဆောက်တမူဖရန်ကလင်ကတ်တဂေးကထုတ်ပြောလိုက်ပါတယ်။ငကိုတဲကဆင်းရဲတဲ့ဒီသဲတောင်တန်းချွန်းနားတွေမှာပင်လယ်ကိုအဓိကထားရှင်သန်လုပ်ကိုင်ရတာကြောင့်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေအနေနဲ့တရုတ်နဲ့မဟာမိတ်တိတိဆောက်ပြီးအကူအညီရယူမလားအမေရိကန်ရေတပ်သမားတွေကိုပြန်ခေါ်ပြီးနိုင်ငံခြားသမားတွေထပ်ဝင်မလားပူးတွဲကင်းဆောင်တာတွေလုပ်သွားမလားဆိုတာဆုံးဖြတ်ရတော့မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
VOA အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြသွားပါမယ်မကွေတိုင်းဒေသကြီးဝန်းကြီးချုပ်ဦးပုံးမော်ရွှေဦးဆောင်တဲ့အစိုးရလက်ထက်မှာမကွေတိုင်းအတွင်းကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ကြက်ငွေတန်း 9,000 ကျော်ပျောက်ဆုံးခဲ့တဲ့အပေါ်မှာအထူးစုံစမ်းစစ်ဆေးရေးကနေခုံရုံးဖွဲ့စစ်ဆေးနေပါတယ်။ဒီအခြေအနေပတ်သက်လို့မခင်ဖြူတွေကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
အရင်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေအစိုးရလက်ထက်ကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ပါမစ်ခွန်တွေကိုအစိုးရတစ်လက်ထက်မှာလွှဲပြောင်းခဲ့ခြင်းမရှိတဲ့အပေါ်မှာစပြီးတော့ဒီပြဿနာဖြစ်လာတာပါ။တိုင်းစုရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုစစ်စစ်ရကနေကျပ်ငွေတန်း 9,000 ကျော်အထိပျောက်ဆုံးနေတယ်လို့ကနအူးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရပါတယ်။ဒီအတွက်ပြည်တော်စုအစ်စ်စုံစမ်းမှုအဖြစ်အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကနေကင်တွယ်စစ်ဆေးနေပြီလို့ပြည်ထရေးဝန်ကြီးဌာနအနေနဲ့အတွင်းဝင်ဦးတင်မြင့်ကဗီဒီယိုကိုပြောပါတယ
်။အဲ့ဒါတို့စုံစမ်းစစ်ဆေးပဲ။အဲ့ပတ်သက်ပြီးတော့လေကနပြောတဲ့တက်ဆိုင်ရာအမှပြောတယ်လို့ဝန်ကြီးချုပ်ကပြောလို့ဆိုပြီးတော့မှအဲ့ဒါကျွန်တော်တို့အဲ့တော့တမရယုံကနေပြီးတော့မှစုံစမ်းစစ်ဆေးခိုင်းတော့တို့အထူးစုံစမ်းစစ်ဆေးဥစ္စာစုံစမ်းစစ်ဆေးရဖြစ်တယ်ခင်ဗျကျွန်တော်တို့ကြီးကတော့စုံစမ်းစစ်ဆေးပြီးရင်လည်းတမရယုံမတင်ပြလိုက်မှာပဲအဲ့ဒီပုံမှာတော့ဘာရေးယူပါညာယူရေးယူပါဆိုတော့ကျွန်တော်လည်းမကြားသေးဘူးအဲ့ဒါတို့စုံစမ်းစစ်ဆေးရဖြစ်ပါတယ်ခင်ဗျ
ပြည်ထောင်စုရလက်ထက်2010ကနေ2015ခုနှစ်အတွင်းရင်းနှံလက်ရက်တွေလုပ်ငန်းရှင်တွေထံကနေပြည်သူဗန္တာငွေကြက်တန်းထောင်တဲ့ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်မှာမကွေးတိုင်းပွင့်ပြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကပြည်သူ့လွှတ်တော်မှာစတင်မေးမြန်းခဲ့ရကနေဒီကိစ္စစုံစမ်းစစ်ဆေးမှုတွေအထိဖြစ်လာခဲ့တာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့ပွင့်ပြူမျိုးနယ်ပြည်သူ့လွှတ်တော်အမတ်ဦးထွန်းထွန်းကအခုလိုရှင်းပြပါဗျာ
ကျွန်တော်တို့ကပထမစပြီးတော့လွှတ်တော်ထဲမှာဒီမေးခွန်းမေးမြန်းရတာကတော့ကျွန်တော်တို့မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ရင်းနှံလက်ရက်တွင်းနယ်လူပြည်တော်ဖက်ရှိရဲ့ရင်းနှံတွေတည်ရဲ့နေရာမှာခါကြီးမှုကြီးကောက်ခံကြတယ်ပေါ့ဖွံ့ဖြိုးရေးအတွက်တုံးဆွဲမှုဆိုပြီးတရားဝင်ကောက်ခံကြတယ်ပေါ့အဲ့လိုကောက်ခံတဲ့ငွေကြီးကမကွေးတိုင်းပြည်မှာဖွံ့ဖြိုးရေးမှာဘယ်လိုမှမလုပ်ခဲ့လို့မျိုးလို့ကျွန်တော်အားအရစားပြီးတော့တော်တက်ဆိုင်ရာဒေတာအနေနဲ့လွှတ်တော်ကိုယ်စားလှယ်ကြီးရဲ့တက်ဆိုင်ရာဒေတာမှာရှိတဲ့လက်ရက်တွင်းလုပ်ငန်းရှင်တွေကျွန်တော်မေးမြန်းကြည့်တာပါမင်းလည်းကြည့်အမှန်တကယ်ပြေးရပါလေဟုတ်တယ်ဆိုတော့ကျွန်တော်ထပ်ပြီးတော့တက်လာတဲ့အစိုးရအဖွဲ့ကလည်းကျွန်တော်တို့ကမေးကြည့်ပါတယ်မေးကြည့်တော့အစိုးရအဖွဲ့ကဝန်ကြီးများဖွဲ့ဝန်ကြီးချုပ်တယ်လည်းဟုတ်တယ်ဒါလေးလည်းကြားပြရတယ်မပြီးခဲ့ဘူးပေါ့အဲ့တော့လွှဲပြောင်းမလာလည်းမရှိဘူးဆိုတာနဲ့ကျွန်တော်လွှတ်တော်ထဲမှာမေးမြန်းကြည့်ပြီးဖြစ်ပါတယ်ကြာခုကတော့ခွန်တက်သမား 59 ကိုရပါလေခွန်တက်သမား 59 ကိုရပြီးတော့59 ကျော်ကျော်ပေါ်မှာဒီရန်ကျော်ရပါတယ်ဒေတာခွန်ကြီးတွေမခွေးတိုင်းဒေတာခွန်ကြီးတွေလေးတန်းမှာတိရှိဘီလီယံကျော်30ထားတယ်လို့လည်းဘယ်လိုတရားဝင်ဆက်ဆူထားပါတယ်နောက်တစ်ခါရှေ့တုခဒေတာချင်းဝင်းကြီးချင်းဝင်အသင်းမှာလည်းတိတ္တမ900ကျော်ကဒီချီထားတာလို့လည်းပြီးထားတာလို့လည်းပြရပါတယ်အဲ့ဒီမှာလည်းမကဘဲနဲ့သူတို့ရဲ့
အရေးကြခရေးအစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်ဆောင်ရွက်ခဲ့သူဦးဖုံးမော်ရွှေဟာသဘောထားတင်မှသူတူအဖြစ်နေမြေတွင်းမှာကြော်ကြားခဲ့တာပါစစ်အစိုးရလက်ထက်မှာတော့မကွေးတိုင်းအေးချမ်းတာယာရင်းနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့သူပါဦးသိန်းစိန်သမရအဖြစ်ဆောင်ရွက်ခဲ့တဲ့ရတအစိုးရတက်လာချိန်မှာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ခဲ့ပြီးတော့ပြည်ပြည်ပြောင်းလဲမှုတွေကိုမလိုလားသူတူအဖြစ်နဲ့လည်းဒီမိုကရေစီအထက်ခံအင်အားစုတွေအကြားမှာသိမြင်ထားကြပါတယ်NLD ဦးဆောင်တဲ့အစိုးရတက်လာပြီးအစိုးရအပြောင်းလဲလုပ်ချိန်မှာတိုင်းအစိုးရတစ်ထံကိုငွေစည်ရင်းတွေကိုစနစ်တကျကိုယ်တိုင်လွှဲပြောင်းခဲ့ခြင်းမရှိဘူးလို့လည်းလွှတ်တော်အမတ်တူကပြောပါရယ်ရှင်
မကင်ဖြူထွေးတင်ပြတော့တာပါခုတော့မွန်တရင်ဖက်ဆက်ရအောင်ပါမွန်ပြည်နယ်ရင်းကမွန်အမျိုးသားတို့ကိုသစီတလုံးနဲ့ကုစားပြုနိုင်ဖို့ဆိုပြီးမွန်ပါတီတည်တရဖွဲ့စည်းနိုင်ဖို့မွန်ကောင်းဆောင်တချို့က2019ကြားဖြတ်ရွေးကောက်ပွဲအလွန်မှကြိုးပမ်းနေပါတယ်မွန်ပြည်နယ်ရင်းလက်ရှိရှိနေတဲ့မွန်နိုင်ငံရေးပါတီနေရာစလုံးကပါတီဝင်တွေကြားပြန်လည်စုဖွဲ့ဖို့ကြိုးစားနေကြတာဖြစ်ပေမဲ့လို့ရလကတော့နောက်ထပ်မွန်နိုင်ငံရေးပါတီတည်ပေါ်ထွက်လာဖို့ဖြစ်နေပါတယ်ရှိပြီးသားမွန်နိုင်ငံရေးပါတီတစ်ခုကိုစိတ်ပြက်ပြီးသူတို့တက်ဆိုင်ရာပါတီတွေကနေနှုတ်ထွက်ပြီးတော့နောက်ထပ်ပါတီတစ်ခုဖွဲ့ဖို့ကြိုးစားလာကြတာပါနိုင်ကုန်းအိမ်ကတရင်ပေးထားပါရဲ့ရှင
်ဟုတ်ကဲ့ပါကြက်ဖြတ်ရွေးကောက်ပွဲပြီးမွန်ပြည်နယ်သွင်းမွန်နိုင်ငံရေးပါတီတွေကြားမှာမတိကျမှုတွေဖြစ်ပွားနေပါတယ်မွန်ပါတီနှစ်ပါတီပေါင်းစည်းရေးဆိုပြီးဆောင်ရွက်နေကြတဲ့ပါတီနှစ်ယောက်ကပါတီဝင်တွေကြားခေါင်းဆောင်တွေပေါ်မှာစိတ်ပြက်လာကြပြီးနောက်ထပ်ပါတီတရဖွဲ့ဖို့တာဆူလာတာပါပါတီနှစ်ယောက်ပေါင်းစည်းရေးကြိုးပမ်းခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကပါတီဝင်နှစ်ယောက်ကိုဟာပါတီကနေနှုတ်ထွက်ခဲ့ကြပါတယ်အဲ့ဒီနောက်မှာပါတီနှစ်ယောက်ကနှုတ်ထွက်သူတွေစုဖွဲ့ပြီးတော့နောက်ထပ်မျိုးရပါတီတရဖွဲ့ဖို့ကြိုးပမ်းလာတာပါဒါပေမဲ့ဒီပါတီဟာမွန်မျိုးရသူကိုတစည်းစလုံးသေးကူစားပြုနိုင်ဖို့ရည်ရွယ်သာဆိုပြီးမွန်နိုင်ငံရေးစောင့်ကြည့်သူနိုင်မင်းမင်းနွယ်က VOA ကိုခုလိုပြောပါတယ
်ပေါင်းချင်တဲ့လူအချင်းချင်းလာပေါင်းပြီးတော့ဘုသက်ပါတီလက်မှုဝင်ရသေးဘူးဒီဘက်ပါတီလက်မှုဝင်ရသေးတယ်နိုင်ငံရေးလှုပ်ချင်တဲ့သက်ပြင်အားစုတွေနဲ့ပေါင်းစည်းပြီးတော့မွန်နိုင်ငံရဲ့ conference တစ်ခုလုပ်ပြီးတော့မှအဲ့ဒီ conference ကနေပြီးတော့ပါတီအစ်တစ်ခုအပေါ်မဲ့ပုံရံပေါ့သူတို့ရွေတာကဒီနှစ်ပါတီဒီမပေါင်းနိုင်တာကပါတီသူကလည်းမပေါင်းနိုင်တယ်မဟုတ်ပဲနဲ့ပါတီကောင်းဆောင်ဖိတ်ဖိတ်ကောင်းဆောင်တွေချိုးတဲ့လောက်ကမပေါင်းနိုင်တဲ့အနေအထားပေါ်မှာသူကပေါင်းဖို့ဆက်လက်မကြိုးစားတော့ပဲနဲ့ဒီပေါင်းချင်တဲ့မဖက်လုံးကပါတီဝင်သူတွေနဲ့ဆက်ပြအင်အားစုတွေနဲ့ပေါင်းပြီးတော့မော်မျိုးသားနိုင်ငံကြီးဥဆောင်ဖို့ကိုတည်းတခုပြန်ပေါ်တဲ့ပုံစံမျိုးနဲ့သူတို့သွားမယ်အဲလိုများအဲ့ဒီပုံစံတကျဖြစ်လာမယ်သွားမယ်ဆိုရင်မော်မျိုးသားလုံးကိုကိုစားပြုတဲ့နိုင်ငံကြီးပါတီတခုနိုင်ငံကြီးကိုတည်းတခုပေါ်လာတဲ့ကြာနောက်လာမယ့်2020ရွေးကောက်ပွဲမှာကတော့မွန်ဒေတာမှာမော်လူမျိုးတွေရွေးကောက်ပွဲအောင်နိုင်တဲ့အလားအလာရှိတယ်လို့အားလုံးကကြော်မှားနေကြတဲ့အနေအထားရှိနေတယ်ဗျာ
မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကနှုတ်ထွက်ပြီးနောက်ထပ်ပါတီစုဖွဲ့ဖို့စီစဉ်နေမှုနဲ့ပတ်သက်လို့ဥဆောင်သူတူဖြစ်သူနိုင်အောင်စာကခုလိုပြောပါတယ
်ဒီမွန်ပါတီစပါတီကတော့အလုံးကပေါင်းမှာပေါ့တော့ဘူးရွေးစရာလမ်းမရှိတော့အဲလိုဖြစ်
ပြီးကြတဲ့အင်္ဂါနေ့ကမွန်နိုင်ငံရေးပါတီများညီညွတ်မှုတည်ဆောက်ရေးညှိနှိုင်းရေးဖွဲ့နဲ့မော်လမြိုင်မြို့မှာတွေ့ဆုံပြီး2019ခုနှစ်အကုန်မှာမွန်သူမျိုးသားလုံးကိုကူစားပြုတဲ့ပါတီတစ်တရားဖြစ်ပေါ်လာဖို့သဘောတူညီမှုရရှိခဲ့တယ်လို့မွန်မျိုးသားပါတီဝင်ဟောင်းနိုင်မွန်ရာဇာကပြောပါတယ်
ကျထောက်စစ်ခုံအကောင်မှကြတော့ဟိုကြီးလာတဲ့ပုံစံမျိုးပေါ့အခုကျင်းပါတယ်အဲ့မှာကြတော့မုံတမျိုးသားလုံးကိုကိုစားပြုတ်တယ်ညာပါတီတစ်ခုဖြစ်စီလာအောင်အဲ့မှာတောင်းတဲ့ပေါ်ရမယ
်မုံတန်ကားတော်တွေမုံလွင်ငယ်တဲ့ပါဝင်နှစ်ပါတီပေါင်းစည်းရေးကိုလွှလာတဲ့နိုင်ငံရေးပါတီဝင်တွေကနေ2019ခုနှစ်အကုန်မှာမုံမျိုးသားညီလာခံတရားကိုစင့်ခေါ်ပြီးမုံမျိုးသားသူတရားလုံးကိုကိုစားပြုတ်နိုင်မယ်ပါတီတရားဖွဲ့စည်းရေးဆွေးနွေးကြမှာပါမွန်မျိုးသားပါတီဘက်မှာတော့နှစ်ပါတီပေါင်းစည်းရေးကိုလှူလာတဲ့သူတွေကိုပါတီဝင်ဖြစ်ကနေထုတ်ပယ်မှုတွေလည်းရှိနေပါတယ်။မွန်ဒေသလွတ်ဆိုင်ရာဒီမိုကရေစီပါတီကရေးမြုံနယ်ပါတီဝင်200ကျော်ကတော့ပါတီကနေနှုတ်ထွက်ခဲ့တယ်လို့ကိုယ်တိုင်နှုတ်ထွက်ခဲ့သူပါတီအလုံးမှုဆောင်ကော်မတီဝင်ဟောင်းနိုင်အောင်စာကပြောပါတယ်။မွန်ဒေသလွတ်ဆိုင်ရာဒီမိုကရေစီပါတီသွဲပဲသွင်းမှုနာဆန်တင်ကတော့အခုလိုနှုတ်ထွက်တဲ့အချိန်ဒီပေါ်တရားဝင်မသိရသေးဘူးလို့ဆိုပါတယ်။
တဲ့အားကျွန်တော်ဒီတရားဝင်စာမရောက်သေးဘူးဝင်နေရုံနဲ့မရောက်ဘူးရုံနဲ့မရောက်သေးဘူးကျွန်တော်တွက်တာကတခုပေါ့လေဒီစီတရားတောင်းပြန်ရွာသားပဲလက်စီတရားကျွန်တော်ပါတီရနေပါတီရစီမင်းစီကတော့ပြောရဲဆိုပြီးတော့သူ့ကိုထုတ်ပယ်လိုက်တာကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါလေးဖြစ်သွားတာပါ
April at the end of my Jamaica, Jabia, Yuko Pema, we have seen Bianca, and Mura Timugazi for Joe and Eddie, Monteta Lonsaya Timugazi party, Momura party, do Yakusale, Shone Heavy, Pidansu Chang and Yipati, Kakusale, and Nayashi Takabare, Tilo Shone Dagale, party, Quepian, the Depo, Mombidure, Seguin Samu, Anne, Sid, Chang the Yakulule, Ponsi Lula, do the Gashumi in Jabare. Monginetwe, Monanganye party, Tonku Pide, Monteda Lonsaya, Timogrisi party, Momura party, Murumi party, Mondogu, the party heavy Ponsi Dabu, Momide party, Usamiro, Mondanganore, Mobinachine Pawene, Monanganye party, Mian, Ninumuti Savi, Ninaye Puego, Natasa Chagune, Satan Balaga, Satan, Poesi Gabi, Napati, Ponsi to a change in Josa, Ninan Kevin Mele, Aumi Humishikabu. Bigger than a thousand to Yuga Puema, Momura Patiga Kuseletonia, Nayakedalu, Monteda Losaya, Timugrisi Patiga, Rotania, Nayakevi, Kusele, Miabiaguro, Anediga, Nayashi Kevarekamia.
Nango in Machine, Kuro Tanning and Ringam Yama Alotamari, Pare Gamal de Dintin Piawame, Kimpine, Cogre Munet, by Asha Lante, Yingwe down Nima, Nia Pianjara, Yama, Shipian Lotama, Mita Suri, like Balare Gardzi, Dame out that way, Luleuti, so Miro, Sana Udaya, Kerejang, Cogre Muyes, Kanga di Pubare, Tanya Pientan, the Rigaro, Tanning and Mesa Muga, Silma, Kuda, Kaneabare, a piece of Muro Tanchi, I view it didn't tell my aim, I got the Dim people Tabare.
ไทยနိုင်ငံမှာအလုပ်လာလုပ်ကြပြီးခရင်ပြည်နယ်မြောက်ဦးမြို့ကနေနေရပြန်ရတဲ့မြန်မာရွှေပြောင်းလို့တမားတွေစီးနင်းလိုက်ပါလာတဲ့ကားတစ်စီးဟာအာရှလမ်းမတစ်ပေါ်မှာတနင်္လာနေ့ကတိမ်မောက်ခဲ့ပြီးလူလေးဦးတေဆုံးခဲ့ကြောင်းနဲ့ဆက်နှစ်ဦးကတော့ဒဏ်ရာတွေရခဲ့ကြောင်းကော့ကရိတ်မြို့မှာရေစခန်းကစခန်းမူးဒူးရဲမှုကြီးခင်မောင်အေးကပြောပါတယ်အဲမနေ့ကတော့လူတွေပြောက်၄ယောက်ကြားတော့မတရ 但伢那个旅游的，真没有，真没有这样伢了，宝们。这里你得要个，要家里你得要个这样没有。现在都比阿夏兰嘛有不？阿夏兰嘛有，因为到你不，因为到你这，你都不在地方，阿是俺的地方，阿是吵架嘛。是不听奶奶的讲，都不知道的，伢不认，伢现在到了，这边现在就是伢里嘛，沟通再不就变几个不啊，他妈。
不然没变伢嘞，你妈睡觉了在哪里哈？苗里苗干的，莫比呢在苗苗地多买干呢，多加盐呢。各个人苗奶奶个，因为到你妈，谁没听奶呗？家庭冒开了吧？第五个咯，各个人苗呢苗妈也是看啊，大文有干对个话嘞。第七个，等下要露娜里个咯，苗里苗个谁有你个不达标，不达个为咩？等下边上独立个那五个咯，苗里卢木个在一坡里个。台南人没少使用你个保镖咯，古大背你的路嘞，庙里庙个卢木个在伊少元里头里个说话嘞，你也变伢子伢子哈，莫比呢在庙庙嘛，你参加度伢去家里头说话嘞，啊苦情哈，台南人嘛老来老家嘞，学表路的嘛伢子，你也变进来去办嘞，不像旮旯你的对，旮里接的，旮里没得没伢来的叫，路的嘛里哈，旮新龙苏阿比变伢子来说话嘞。苗里哥哥，阿夏兰妈姐妈嘞，家里没家看那爹妈母的细腻个啦吧？大妹妹，阿苦罗苗路来乌地送个比，这家老尼吧，路里当呀呀个啦，家罗那汤十块那苦的天嘛，不他妈乌走进来批巴来先。
妈爷爷妈，天别到了吧先，苦罗的将家啦也得乌度亲的拍三幺帮三幺嘛，拉妹的将家啦一不然没拉人嘛，阿不亲三不罗面的拉那位细腻娃嘞，苦罗阿不亲面的拉亲嘛，可养龙养鸡把位母哈嘞面的拉位细妹妹，地大的苦难的苦罗。都你那边没西部路，没往那个毛里沃达呢？是那边的，都的人家也没吃五角寿个表娃嘞。阿布钱面那边西边没路嘞，他哈阿面从阿布钱路说阿没钱的牛肉没好布路表娃嘞。第二个罗非要阿面麻烦阿妈没卡个被布查娃嘞。
毕业嘞，阿布嘞都年里个世界曼联的产品内容嘛，里面照样木瑞西娃嘞。例如没地没人批拉拉叫，阿苦罗批对批不阿开阿拉批对路，没往那个毛里沃达呢是那边的。ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်စိုးဦးကပြောပါရယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့လက်တလုံးမိုးလေဝသခန့်မှန်းချက်အနေနဲ့သူက
ဒီကတော့ဘိုးရနိုင်တော့ဦးကြီးပြောပြောကြပါမယ်ဘိုးပြတ်သွားပြီဘိုးမိုးပြတ်သွားပြီလေဟာဦးကြီးပြတ်သက်လာတယ်ဒီကနေ့နော်အဲဒီပုံမှန်မျိုးလေးနဲ့သူကသွားနေတယ်ဟာဦးကြီးလည်းတော့ဝန်ထဲနဲ့ရောက်ဆိုမြင့်တက်နေတဲ့ဒီကနေ့ဖြစ်တယ်ပေါ့နော်
လာမယ့် AP နဲ့မေလတွေမှာအပူချိန်ဆက်လက်မြင့်တက်လာနိုင်ပွဲရှိတယ်လို့သူကတုံ့တက်ပါတယ်။ဒီလိုအပူချိန်မြင့်တက်လာတဲ့အချိန်တွေမှာပြည်သူတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးသူကအခုလိုအကြံပေးခဲ့ပါသေးတယ်
။ဆက်တိုင်းဆက်နိုင်တယ်ဒီလိုမြင့်တက်နိုင်တော့နိုင်ပြီးနိုင်တော့ဒီတော့ငါဒီကဏ္ဍတွေကဒီမြင့်ဆုံးကဏ္ဍတွေအဲ့ဒီအချိန်မှာဟိုဒီမြင့်ရပေါ့ဒီဘက်ကြီး သွားတဲ့ပြည်ကတော့ကာဝင်ပေါ့နော်ဘုံမှာအောက်ဆုံးကိုကြီးလို့ကာဝင်ပြီးနေသွားနေတာတော့ဘူးပြီးတော့ပေါ့နော်ဒီကံကနာမီးမှာသွားတဲ့ဒီလက်ခံတဲ့ပြည်ကတော့လည်းဒီကကြီးကဒီဟိုဘောအင်းကြီးပေါ့နော်အင်းကြီးအင်းကြီးလက်ကြီးလိုမှလို့အဲ့လိုမျိုးကြီးကတော့ကာဝင်ပြီးတဲ့မိသားစုကလိုမှလို့
အပူချိန်မြင့်တက်လာဖို့ရှိတာမို့ခရဲလွန်ရောင်ကြီးပါဝင်မှုနှုန်းကလည်းမြင့်တက်လာပွဲရှိပါတယ်။လက်ရှိခရဲလွန်ရောင်ကြီးပါဝင်မှုနဲ့ပတ်သက်လို့သူကအခုလိုသတိပေးပြောဆိုလိုက်ပါသေးတယ်
။ဒီကောင်အချိန်ကြီးမှာဒီစစ်တေကနေရောသုံးကောင်ကောင်မျိုးတော့ဖြစ်ပြီးသွားတဲ့ရည်ရည်ရှိရောအဲ့ဒီရည်ရည်ကတော့90ကောင်မျိုးနဲ့70ကောင်ကိုညားတော့ဒီ90ကောင်ကိုညားတော့ပြောမှရတော့အပြည့်ပြူတော့နေပါတယ်။ဒီကောင်ကြီးငားလို့တော့ဒီမလငယ်တော့မိုင်းလို့ပေါ့နော်ဒါနဲ့မိကြီးကမိကတော့နေရာကြီးအဲဒီကောင်ကြီးငားလို့ရတဲ့နေရာကြီးတော့ဒီငားလို့နော
်ပြီးခဲ့တဲ့အေပေ3ရက်နေ့ကကြာရောက်ခဲ့တဲ့လေပြင်းမုန်တိုင်းကြောင့်သခိုင်းတိုင်းဒေသကြီးအတွင်းမှာအင်ဂျင်80နီးပါးပျက်စီးခဲ့တယ်လို့အစိုးရကကနေဦးသတင်းထုတ်ပြန်ထားပါတယ်ရှင
်မမေခတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တကြံတချင်းတပုတ်နဲ့ဖျော်ဖြေပေးမှာမို့ဟေမာနေဝင်းနဲ့မျိုးကြော်မြိုင်တို့တည်ဆူထားတဲ့အမတ်တရတကြံဆိုတဲ့တချင်းကိုထုတ်လင်းပေးလိုက်ပါရယ်နားဆင်ပါရှင
်တကြံတာရီပတ်ပြန်လို့မိတ်ဆက်ရောဝါရီရဲ့လေးရင်းနဲ့အားပေးကြတယ်မတရားဖြစ်မဲ့မမီရာကြောင့်လုံးဝရှိအောင်ပြန်ပတ်သူပြောမဲ့ရက်မြက်နှစ်နှစ်စာမှာစေကြောင့်မိတ်ဆက်တွေ့ဝဲဂျွန်နီချမ်မိုနီဘလော့ကလုံးရဲ့ဘူဖဲရှာပြီးပတ်မဲ့ဆုံလာတဲ့နေ့ရဲ့ဆူတောင်းပြီးခဲ့ပြောကြအိတ်မန်ရှင်းများရဲ့လည်းမတရားဖြစ်မဲ့တန်တာစီရဲ့သူမြန်လုံးနေပြီးချင်းနဲ့သူဆုံးပြီးခဲ့တဲ့ဂျမ်မိုချင်းကြသတိရဖို့ကြွားပြန်လို့နှစ်ဦးတကူစိတ်ကူတိတ်တို့ရင်းွယ်ခေါ်ယူစွာမိတ်ဆက်ဘရဝါရီရဲ့လေးလေးမြန်းနဲ့နှာတွေ့ကြတယ်မတရားဖြစ်မဲ့မှတ်မိကြကြောင်းလုံးဝမရှိအောင်ပြန်ပတ်သူပြောမဲ့ရက်မြက်နှစ်နှစ်စာမှာစိတ်ကြောမိတ်ဆက်Johnny Jamoni Toka Long Yeh Bupe Shabbi Matme Chong Lare Niyeh Su Tong Bige Pyo Zia Ime Chin Nya Yeh Neh Matya Pien Meh Tan Ta Si Neh Dunya Nong Neh Di Chin Neh Chu Song Yeh Keh Reh Jamo Chin Jia Biya Bo Chua Bi Chua
Reh Ji Deh Bien Lue Lo Ni Du Piang Zia Di Bung Ni Ha Di Yong Tu Neh Mo Lang Da Pien Pe Jia Zi Bra Bu Ni Ri Ban Sien Cha Di
Jamo Chin Jia Biya Bo Chua Jamo li to ka lo ye bu pe sha pe mat me song la le ni ye su taw mi ke pyo ja ai mat chin nya ye ne mat ya phit me tan ta se ye tu mya lo le chin ne tu song ke ke ya jamo chin ja pri ya bo twa
twa ri ti de pyan le lo ni ku pyan sa de lu ni ma ti yo ti le mo lan ga chan pa ja se bra ku ni ri pan se cha
ri jamo chin ja pri ya bo twa
yo le shi shi ti mo ja de bo e ma mo mi sha e ba mra pu re de ya di chin ni la mwen ge de bra ko ba sa ma ye na de chin ma mo mo ni ne yau na ba pwe mo ya yu twa de ti chan ka pwe che che mo lu ma pyo cha ya ta chan mo ni ni so yo che de o
cha mo chin ja pri ya bo twa
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလုံးကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြားရမှာပါ။အခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခံထားရေးသမ္မတဒေါ်နယ်ထရန့်အမည်တင်သွင်းထားတဲ့တရားသူကြီးနေလ်ဂေါ်ဆက်စ်ကိုအထက်လွှတ်တော်တရားရေးကော်မတီကတင်းလာနေမှာဒီပြုပေးလိုက်ပါတယ်။ဒါကြောင့်လဲရှီယူဇွဲဝါဒီတရားသူကြီးဖြစ်တဲ့သူအနေနဲ့ဘဝတစ်သက်သာလုံးတာဝန်ထမ်းဆောင်ခွင့်ရှိမဲ့ဒီဟာသူအတွက်အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါမှာအငြင်းပေါမှုတွေကြုံရပါလိမ့်မယ်။ပုံမှန်လှုပ်ထွန်းလုံးဤတွေနဲ့ညီထက်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါဂေါ်ဆက်စ်ကိုဒီမပြုရေးဟန်တားနိုင်မှုသူတို့မှလုံလောက်တဲ့မဲအရေးအတွက်ရှိနေပြီဆိုပြီးအတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေကပြောနေပါလေ။ဒါပေမဲ့လည်းအမတ်နေရာအများစုအနိုင်ရထားတဲ့ Republican အမတ်တွေကတော့လွှတ်တော်ရဲ့ရွေးချယ်တဲ့စီးမင်းတွေကိုပြောင်းလဲပြီးအသက်49နှစ်အရွယ် Gorsuch ကိုတာမန်မဲအများစုနဲ့အတည်ပြုမယ်လို့ပြောနေတာပါ။ဒီမိုကရက်တီဘက်ကအချိန်မြင့်ကန့်ကွက်နေတဲ့ကြားတနင်္လာနေ့ကအထက်လွှတ်တော်တရားရေးကော်မတီမှရှိတဲ့ Republican အမတ်တွေက17မဲ9မဲနဲ့ Gorsuch ကိုအတည်ပြုပေးခဲ့ပါလေ။ဒါကြောင့်လေသူ့ကိုခံထားရင်ဒီသတင်းမှနောက်ပိုင်းအထက်လွှတ်တော်တရားလုံးကမဲခွဲဆုံးဖြတ်တော့မှာဖြစ်ပါတယ်။လွှတ်တော်ကျမ်းနာပွဲမှာ Neil Gorsuch က
I can't promise you
ဘလို့မှုကိစ္စမျိုးအတိအကျကိုဘလို့ခိုင်းတွင်မယ်ဆိုတာကိုတော့သူ့အနေနဲ့ဂရီမပေးနိုင်ဘူးလို့ပြောဆိုသွားခဲ့တာပါ။ Gorsuch ကိုခံထားရေးမှာအနည်းဆုံးဒီမိုကရက်ပါတီဝင်သုံးဒါဇင်လောက်ကကန့်ကွက်နေပါတယ်။သူ့ရဲ့တရားရေးနဲ့ပတ်သက်တဲ့အတတ်ပညာရည်ချင်းပေါ်မှာတန်လျာရှိလို့မဟုတ်ပါဘူး။ကျနာပွဲမှာပြောဆိုချက်တွေအရ conservative ကိုရင်းတဲ့ Gorsuch အပေါ်မှာ democrat ပါတီဝင်တွေကစိတ်မချပဲဖြစ်နေပါလေ democrat ထဲလွှတ်တော်အမတ် Sheldon Whitehouse ကခုလိုပြောပါလေ
judge Gorsuch needed to convince me
တရားသူကြီး Gorsuch အနေနဲ့ republican party အကျိုးစီးပွားအတွက်တခြားသူတွေကိုအတုံးချပြီးဥပဒေကိုလိုသလိုလုံးမဲ့သူတွေနဲ့မပေါင်းဘူးဆိုတာကျွန်တော်ယုံကြည်အောင်ပြောစေချင်ပါတယ်ကျနာပွဲမှာကျွန်တော်တို့ယုံကြည်အောင်လုပ်ဖို့သူအချိန်ချင်းပြက်ကွက်ခဲ့ပါတယ်
လွတ်လွန်လို့ဒီဂေါ်ဆက်ကိုစန့်ကျင်ကန့်ကွက်တဲ့ဒီမိုကရက်တစ်အမတ်ရေအတွက်40တယောက်ဒီလည်းရှိမယ်အထမမြောက်အောင်ချိန်ဆမိန်ကွန်းရှိကြီးပြောတဲ့နည်းနဲ့တာဝန်ခံထားရေးအဆုံးသတ်မဲမပေးနိုင်အောင်ဒီမိုကရက်ဘက်ကလုံနိုင်ပါတယ်အထက်လွှတ်တော်အမတ်တရားမှ5ပုံ3ပုံအများစုရမှအပြည့်သက်မဲခွဲဆုံးဖြတ်နိုင်တာဖြစ်ပါတယ်ဒါပေမဲ့လည်း Republican Party ဘက်ကတော့ဒီလိုအခြေအနေဖြစ်လာမှာမဟုတ်ပဲဒီမိုကရက်ဘက်ကရှုံးနိုင်ပြီသားဆိုပြီးပြောဆိုနေကြတာပါ Republican ထက်လွှတ်တော်အမတ် Orrin Hatch ကခုလိုပြောပါတယ်
So what's all the whining about? They lost the election.
ဒီတော့သူတို့ကဘာကိုစောကတက်နေရလဲ။ရွေးကောက်ပွဲမှာသူတို့ရှုံးထားတယ်။သူတို့နိုင်ရင်ဒီကိစ္စကိုအကြီးကျယ်လုပ်မယ်။ Republican တွေဘက်ကလည်းသူတို့ဘသူ့ကိုရွေးရွေးလက်ခံမှာပါပဲ။အခုသမ္မတ Trump ရွေးကောက်ပွဲမှာနိုင်တယ်။တရားရုံးချုပ်တရားသူကြီးအဖြစ်ခံထားရင်သူ့မှာဘသူ့ကိုမဆိုရွေးချယ်ပိုင်ခွင့်ရှိတယ်လေ
။တရားရုံးချုပ်တရားသူကြီးအဖြစ်ခံထားဖို့ပြီးခဲ့တဲ့နှစ်ကသမ္မတ Barack Obama ကတရားသူကြီး Merrick Garland ကိုအဆိုပြုခဲ့ပေမဲ့ Republican Party ဘက်ကကြားနာပွဲလုပ်ဖို့မဲပေးဖို့ညှင်းဆိုခဲ့ပါတယ်။ Republican ဘက်ကထဲလွှတ်တော်ရဲ့တာဝန်ခံထားရေးလှုပ်ဆောင်ပုံတွေကိုပြောင်းလဲပြီးတရားရုံးချုပ်တရားသူကြီးခံထားရေးမှာမိန်ကွန်းအရှိကြီးပြောပြီးတော့အထမမြောက်လုပ်တဲ့စီမင်းကိုလည်းပြောင်းလဲပြစ်နိုင်ပါတယ်။တာမန်မဲအရေးအတွက်အများစုနဲ့ပဲ Gorsuch ကိုအတည်ပြုလိုက်နိုင်တာပါ။ Republican ထဲလွှတ်တော်မှ Mitch McConnell ကတော့အခုလိုပြောဆိုပါတယ
်။ It's time to move beyond the hollow rhetoric.
အရေးမပါတဲ့ကိစ္စတွေနဲ့လူကြားကောင်းအောင်ထိုးနှက်ပြောဆိုနေတာတွေရပ်ပြီးအုပ်ချုပ်ရေးကိစ္စတွေကိုအလေးနဲ့တာဝန်ယူရတော့မယ့်အချိန်ရောက်ပါပြီ။တရားသူကြီး Gorsuch ကိုအတီးပြုတ်ခန့်လိုက်တာဟာဒီလမ်းကြောင်းပေါ်ရောက်အောင်ပို့ပေးလိုက်တာပါ
။အထက်လွှတ်တော်အတွင်းတာဝန်ခံထားရေးနဲ့ပတ်သက်လို့အနည်းဆုံး5ပုံ3ပုံအများစုထောက်ခံရမယ်ဆိုတဲ့လုံထုံးလုံးဤကိုပြင်ပြီး အများစုမဲနေတာရိုးရိုးဒီပြူတဲ့စနစ်ကိုပြောင်းလဲမယ်ဆိုရင်တာဝန်ကြီးတဲ့ဂျိုးဆက်တွေကြုံရနိုင်တယ်လို့ဒီမိုကရက်ဘက်ကသတိပေးနေပါတယ်။ဒါပေမဲ့လည်းဒီမိုကရက်တွေကိုယ်တိုင်2013ခုနှစ်လွတ်တော်မှာအများစုအပြစ်ထိန်းချုပ်ခဲ့တဲ့အချိန်တုန်းကတရားရုံးချုပ်တရားသူကြီးခန္ဓာကြီးကလွယ်လို့အထက်လွှတ်တော်အတွင်းသူတို့အဆိုပြုတဲ့သူတိုင်းကိုတာဝန်ခံထားရေးမှာအထက်လွှတ်တော်ရဲ့လုံထုံလုံနည်းတွေကိုပြောင်းလဲခဲ့ပူကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုကိုသိန်းထအူကတင်ပြတော်ရပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွင်းတဲ့အတူတော်ခင်ဆိုးဝင်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းရှင်နေခံကိုနားဆင်နိုင်ကြပါပါရှင်။
မင်္ဂလာပါရှင် VOA American တန်ရဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ပြီးခဲ့တဲ့စနေနေ့ April 1ရက်နေ့မှာကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအချိန်အရရက်ကိုဒီညသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားတာပါရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုဥဆောင်စီစဉ်ကျင်းပပေးနေတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို April 1ရက်နေ့ဂျာပြတ်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်အားရကျေနပ်မှုရှိပါသလားလို့ကျွန်မကနားလေးပဲမေးမြန်းကြည့်ပါရစေ။ပထမဆုံးနားဆင်ကြကြအောင်ပါရှင်
။ကျေနပ်ပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကျင်းပတဲ့22မြို့နယ်လုံးမှာအလုံးကဒီဟာ free and fair ပေါ့လေလွတ်လပ်ပြီးမျှတပါတယ်ဆိုတဲ့အတန်ဒီပဲကြားလာပါတယ်။ရွေးကောက်ပွဲကိုထောက်ခံတဲ့လူတွေကြိုဆိုတဲ့လူတွေပဲကျွန်တော်သိနေရပါတယ်။ဒါကြောင့်မို့လို့ကျွန်တော်အားရပါတယ်အထူးသဖြင့်တော့ကျွန်တော်တို့2015ခုနှစ်ကမကျင်းပနိုင်ခဲ့တဲ့ကျေးတီမြို့နယ်မိုင်းရှုမြို့နယ်တွေမှာအောင်မြောင်ကျင်းပနိုင်တော့ပို့ပြီးကျွန်တော်တို့ဝမ်းမြောက်ကုန်ယူမိပါတယ
်ဟုတ်ကဲ့ပါဒါပေမဲ့မဲလာပေးတဲ့ဒီမဲဆန္ဒရှင်ဥယျာဉ်ရော့နေသွားတယ်ဆိုပြီးတော့သုံးသပ်ကြတာကြီးလည်းရှိပါတယ်ဆရာအဲ့ဒီအခါမှာဒီပြောင်းစည်းရေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကိုရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေမှာတာဝန်ရှိတယ်ဆိုပြီးဝေဖန်ကြတာကြီးရှိပါတယ်ဆရာအဲ့ဒါနဲ့ပတ်သက်လို့ဆရာဗမာပြောချင်ပါလိမ့်ရှင်
အဲ့နှစ်ပိုင်းပေါ်လေခုန UEC နဲ့ပါတီတွေနဲ့အဲကျွန်တော်ဒီတောင်းစီရောကော်မရှင်အနေနဲ့ကတော့ကျွန်တော်လုံထန်သမျှအားလုံးကကြေညာထားပြီးသားပါရုပ်မြင်သံကြားဆိုတော့ကျွန်တော်တို့ကသရှင်တွေရောရုပ်ပုံကားချက်တွေရောကြေညာချက်တွေရောအများကြီးကြေညာနေတာပါခင်ဗျ CS ဆိုတဲ့တစ်ဆင့် V9 တွေနဲ့ရော pamphlet တွေနဲ့ရောအဲကျွန်တော်ကဒီတဲ့အစုံနီလန်းတော့အကုန်စုံပဲခင်ဗျအတွမ်းကုန်လုပ်ထားတာပါဒီ
ဟုတ်ကဲ့ပါအဲတချို့ကလည်းပြောကြတာပေါ့နော်အာနာယမြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီကအနိုင်ရရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တိတ်ပြီးတော့တခြားပါတီတွေနိုင်လေထူးဟိုလူနည်းစုပဲဖြစ်မယ်ဆိုတဲ့အခါကျတော့တိတ်ထူးခြားမှုမရှိလို့ဆိုပြီးတော့ပြည်သူလူထုကစိတ်ဝင်စားမှုနည်းတာလို့လည်းသုံးသပ်ကြပါတယ်ဆရာအဆရာအနေနဲ့ရောဘယ်လိုထင်ပါလဲရှင
်ကျွန်တော်အဲ့လားတော့ကျွန်တော်လည်းအဲ့လိုပဲထင်ပါတယ်ဘာလို့လဲဆိုတော့ဂျာပြရေကောက်ပွဲမှာလုတ်တဲ့ရေကောက်ပွဲရက်လက်ကဘယ်သူဘယ်ပါတီဘယ်လောက်ပဲနိုင်လက်ရှိအခြေအနေကိုကြော်ထားနိုင်မှုမရှိလို့စုံစမ်းမှုနည်းတော့ပါတယ်။ဒါဆိုဟိုတွက်ထားပြီးသားပါ။ရက်လက်ရှိအရေးအတွက်ကဘယ်ပါတီကဘယ်လောက်ရှိတယ်ဆိုတွက်ထားပြီးသား။နောက်ထပ်ဘယ်လောက်နိုင်ဒီပါတီကိုကြော်လွှားလို့မရဘူးဆိုတော့သူတို့သိသွားလို့ကအဲ့ဒါကြတော့စိတ်ဝင်စားမှုနည်းတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါဆရာ။2020မှာကျင်းပမယ်ဒီရွေးကောက်ပွဲကြီးအတွက်ပေါ့နော်။ဆရာတို့အနေနဲ့ကြက်ပြက်ရွေးကောက်ပွဲကစမ်းသက်တဲ့ရွေးကောက်ပွဲအနေနဲ့ဆရာတို့ခံယူတယ်လို့သိရပါတယ်။အဲ့ဒီခါကျတော့ဆရာ2020ရွေးကောက်ပွဲအတွက်ကောဆရာတို့အနေနဲ့ဟိုဘလို့ထပ်ပြီးတော့အားရယူပြီးတော့ဟိုပြင်ဆင်ထားပါပြီလေဆရာ။
ကျွန်တော်တို့လုံနည်းလုံဟန်တော့ဒီတိုင်းကအဆင်ပြေနေပါတယ်။အဲ2020ကတော့ကျွန်တော်ဒီလိုအခြေအနေမျိုးရှိမှမထင်ဘူး။ဒါကြောင့်လဲဆိုတော့2020ကတကယ်အဆုံးပြပေးရမယ့်ပွဲကြီးလေ။အခုဂျာပြက်ကတော့အဆုံးပြမဟုတ်ဘူးဖြည့်တဲ့ပွဲဖြစ်နေတော့စိတ်ဝင်စားမှုလည်းနည်းတယ်။2020ကျရင်တော့ကိုလိုချင်တဲ့ပါတီအပြိုင်ဆိုင်ဖြစ်အောင်တော့အကျိတ်နဲ့ပေးကြမယ်လို့ကျွန်တော်ယူဆထားပါတယ်။ထင်ထားပါတယ်။
ဟုတ်ကဲ့ပါ UEC ဥက္ကဋ္ဌကြီးဦးလှသိန်းကိုကျေးဇူးတင်ပါတယ်ဒီဂျာပြက်ရွေးကောက်ပွဲမှာအာနာယမြူသားဒီမိုကရေစီအဖွဲ့ချုပ်ပါတီက18နေရာဝင်ပြီးတော့ရှင်ပြိုင်တဲ့နေရာမှာ9နေရာရပါတယ်အတိုက်ခံပြီးခိုင်ပြိုးပြောင်းစုကြန့်ခိုင်ဖွံ့ဖြိုးရေးအေးပါတီက2နေရာရတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီက1နေရာနိုင်ရရှိထားပါဒီတော့အာနာယ NLD ပါတီအနေနဲ့ဒီဂျာပြက်ရွေးကောက်ပွဲမှာ90ရာခိုင်နှုန်းတက်ဝက်ပဲနိုင်ထားတယ်ဆိုတော့ရှေ့အလားအလာကဘယ်လိုရှိပါမလဲဒီတစ်နှစ်တာဟန်နီမွန်းပီရီယက်ပေါ့နော်ပြားရည်စမ်းခီးစဉ်အဆုံးသတ်ပြီးတဲ့နောက်မှာတကယ့်လက်တွေ့ဘဝမှာဘယ်လိုဒုက္ခတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမလဲဆိုတာကိုကျမတို့ဆက်ပြီးသုံးသပ်ဆွေးနွေးကြည့်ကြည့်ကြပါမယ်ကျမတို့သောတာရှင်တူဦးဖြစ်တဲ့ဒေါက်တာကျော်ရှင်ကနေပြီးတော့သုံးသပ်ထားတဲ့အီးမေးလ်ဒီဇိုင်းပို့ထားပါတယ်သူကတော့ မြို့သားရင်ကြားစီရေးအတွက် NLD အနေနဲ့ယုံကြည်မှုတိစောက်တဲ့နေရာမှာစိန်ခေါ်မှုတွေကများပါတယ်တဲ့ဒါကိုကြားဖြတ်ရွေးကောက်ပွဲကတက်တေထူသွားပါပြီလို့ဆိုပါတယ်ရခိုင်ကဒေါက်တာအေးမောင်ဟာ2015ခုနှစ်မှာရှုံးခဲ့ပေမဲ့လို့အခုတော့ပြန်နိုင်သွားပါပြီတဲ့ချောင်းဆောင်မှာလည်းပြည်ခိုင်ဖြူကနိုင်နေချောင်းဆောင်တရားရဲ့ဂရက်တွေပေါ့ဗျာတဲ့ရှမ်းပြည်နယ်မှာကြားကောင်းပြန်ပြီးတော့ခေါင်းထောင်လာပါတယ်တဲ့အစွန်ဖျားဒေသတွေမှာမတည်ငြိမ်မှုစီးပွားရေးနဲ့လူမှုရေးကျဆင်းမှုတွေကြောင့်စိုးရိမ်မှုတွေတိုးလာပါတယ်တဲ့အကြံပြုချင်တာကတော့တိုင်းရင်းသားရေးနဲ့ပတ်သက်လာရင်သူတို့မြင်တယ်လို့ခံစားတတ်တယ်လို့မြင်ကြည့်ခံစားကြည့်စေချင်ပါတယ်လို့ဆိုလိုတာက strategic direction ကိုဒီအတိုင်းဆက်ပြီးဆုပ်ကိုင်းထားမှလားဒါမှမဟုတ်ပြောင်းမှလားဆိုတာစဉ်းစားစေချင်ပါတယ်လို့သူကသုံးသပ်ထားပါတယ်ဒီတော့သူ့ရဲ့ဟိုမေးဒါမေးတဲ့သဘောပေါ့နော်အဲ့တော့ကျွန်မ NLD ကဟိုအနာရကတူဖြစ်တဲ့ဥရေကြံပေးလည်းဖြစ်တဲ့ဥညာဝင်းကိုကျွန်မဆက်ပြီးတွေ့ပြီးမေးမြန်းထားတာရှိပါတယ်ရှင်နားဆင်ကြည့်ကြအောင်ပါဒီပြီးခဲ့တဲ့ကြားပြတ်ရွေးကောက်ပွဲမှာ NLD က18နေရာဝင်ပြိုင်နေတဲ့အချိန်မှာ9နေရာနိုင်နေဆိုတော့50ရာခိုင်နှုန်းနိုင်တယ်လို့ပြောရမှာပေါ့နော်အဲ့တော့ဟိုအမှန်တော့ဒီအာဏာရပါတီဒီတစ်ခုအနေနဲ့ပြည်သူလူထုကထောက်ခံမှုကရထားပြီးသားလည်းဖြစ်တော့ပြည်သူလူထုစိတ်ထဲမှာစိတ်ချလက်ချရှိနေတယ်လို့လူတွေကထင်ကြတယ်လीအဲ့ဒါကြောင့်မလို့ငါတို့မဲမဲပေးလဲရပါတယ်ဆိုပြီးတော့များနေတာလားဒါမှမဟုတ်တိုင်းရင်းသားဒေသတွေမှာဟိုမဲဆွယ်စည်းရုံးမှုအားနည်းလို့များလားရှင်ဘယ်လိုများသုံးသပ်လို့ရပါလဲရှင်
ကျွန်တော်တို့အတိုင်းအတာဒီစားတယ်မှာကျွန်တော်တို့မဲဆွယ်စီရင်ရေးအောင်မလုပ်နိုင်ပါဘူးဟုတ်နောက်ပြီးတော့အဲ့ဒီနေရာဒီမှာဒေသခံအတိုင်းအတာလက်နက်ကင်ဖွဲ့ရှင်ပို့ဆိုးတယ်ကျွန်တော်တို့တာမန်ဒီလူတွေကစိတ်လွတ်လွတ်လပ်မရှိတော့တော့အဲ့ဒီလိုအခြေအနေအောက်မှာတော့ကျွန်တော်တို့ဟောရေးဆိုင်ခဲ့ရတာပေါ့ဗျာ
ဟုတ်ကဲ့ပါဒါနဲ့ဟိုမွန်ပြည်နယ်မှာကြတော့အုံကြက်ကြက်ဖြစ်နေတာဒီတရားနာမည်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ကပြည်သူလူထုကလက်မခံကြဘူးပေါ့ဒါပေမဲ့ဟိုတချို့ကလည်းတင်စားပြောကြတာပေါ့နော်ဒေါင်းနဲ့ဟင်းသာနဲ့ရန်ခွတ်နေကြတာနဲ့ပဲဂျားတွေကဖွက်ကနိုင်သွားတယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အဲ့တော့အဲ့လိုအခြေအနေလေးအပေါ်မှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့မွန်ပြည်နယ်အခြေအနေကတရားကိစ္စအဓိကအချက်တော့မဟုတ်ဘူးညပါတာတော့ပါပါတယ်အဲ့ဒီကြောင်းလည်းပါပါတယ်အဓိကအချက်ကကျွန်တော်တို့ကိုယ်ပါတီတင်းမှာစီလုံးညီညွတ်မှုမရှိတာဒါသူများအပြစ်မပြောကျွန်တော်တို့ကိုယ့်အကူပဲပြန်ကြည့်အဲ့လိုမြင်တယ
်ဩဟုတ်ကဲ့အဲနောက်တစ်ခုကဒီအလုံးချုပ်ငုံပြီးတော့ပေါ့နော်ဟိုပါတီခေါင်းဆောင်တွေအနေနဲ့အဲဒီလိုမျိုး50ရာခိုင်နှုန်းမဲနိုင်တဲ့အပေါ်မှာနောက်ထပ်ဒီရက်ပိုကောင်းနောက်လာမယ့်ရွေးကောက်ပွဲ2020ရွေးကောက်ပွဲမှာအများစုအနိုင်ရအောင်ဘလို့နီးဗျူဟာတွေမဟာဗျူဟာတွေချမှတ်ဖို့စဉ်းစားထားပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီတက်ကိုဝိရိယရှိဖို့လိုအပ်ပါတယ်အခုဒီရေကောက်ပွဲမှာကျွန်တော်တို့15လုံးကကျွန်တော်တို့ကအများကြီးနိုင်ခဲ့တယ်အစိုးရလည်းဖွဲ့နိုင်ပြီဒီလိုအခြေအနေမှာကျွန်တော်တို့ကပေါ့ဆသွားတယ်လို့ပဲကျွန်တော်တို့ထင်တယ်နောက်လာမယ့်ရေကောက်ပွဲတွေမှာကျွန်တော်တို့ကဒီနေရာတွေမှာရေကောက်ပွဲဖြစ်မယ်ဆိုတာတွေ့လို့ရနေတာပဲကျွန်တော်တို့ဘာကြောင့်ဒီချက်ကျုပ်တို့တင်မစူးစားကြရလဲဆိုတာဒီအားနည်းချက်ကိုကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတိုင်းရင်းသားတွေနဲ့ဒီ NLD ဒီမျိုးသားရင်ကြားစီဂျာမာရောဟိုပို့ပြီးတော့နှိစက်လာဖို့ရှိသလားဒါမှမဟုတ်အလှမ်းဝေးသွားဖို့ရှိတာငင်းငန်းရေးရလဲအခုလောလောဆယ်ကတောင်မတင်ရေမကြဖြစ်နေတယ်ဆိုတော့လေ
ကျွန်တော်တို့မွန်ကြီးနဲ့အနေနဲ့ပြောရင်တော့ဟိုတိုင်းရင်းသားတွေနဲ့နော်ဟိုဗမာတွေနဲ့ဂျာမာဘာမှထွေထူးပြဿနာမရှိဘူးဗျာနော်ဟိုသူ့လူမျိုးကလူမျိုးဆိုတာတော့ပဲရှိတာဟိုမုံဒီစရာအကြောင်းလည်းမရှိဘူးဘာမှလည်းကြံစည်လည်းချင့်မနေပါဘူးလ
ား NLD ကတာဝန်ရှိပုဂ္ဂိုလ်တယောက်ဖြစ်တဲ့ဦးညာဝင်းပြောဆိုသွားတာပါ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီပြီးခဲ့တဲ့ကြားပြတ်ရွေးကောက်ပွဲမှာအားနည်းချက်တွေရှိတယ်ဆိုတာကိုသူကဝန်ခံပြောဆိုသွားတာပါဒီတော့ကျမတို့ဒီမဟာဗျူဟာနဲ့မူဝါဒရေးရအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုမင်းစင်အနေနဲ့ပေါ့နော်ကိုမင်းစင်လိုင်းပေါ်မှာရှိပါလားရှင်ဟုတ်ကဲ့ပါမင်္ဂလာပါရှင်ဟုတ်ကဲ့အဲ့တော့ကိုမင်းစင်တို့အဖွဲ့အနေနဲ့ပေါ့ဒီ NLD ရဲ့ရည်တည်ချက်ဆောင်ရွက်ချက်တွေကိုဘယ်လိုသုံးသပ်လို့ရပါလဲရှင်နိုင်ငံရေးအသိပညာပေးမှုအားနည်းနေတယ်လို့ညာယူဆပါလားရှင
်ဟိုဒီကိစ္စတော့လေဒီဒီယူကောက်ပွဲချက်တွေယူကောက်ပွဲမှာပေါ့နော်အတိအကျသုံးသပ်ဖြစ်မယ်ဆိုရင်အချက်လိုက်ရပြောမယ်ဆိုရင်ဒီမဲပေးရလူတွေနည်းသွားတယ်ဟုတ်ကဲ့နည်းလာပေးလူနည်းသွားအဲ့နည်းလာပေးလူနည်းသွားတဲ့အချိန်မှာအဓိကနည်းသွားတာက NLD အမှားကနေနည်းသွားတာတွေ့ရပါတယ်ဒီခါကျတော့ဒါကိုတုံ့ပြန်မယ်ဆိုလို့ရှိရင်ခုနကဟိုကကျွန်တော်တို့ဒီရကောက်ပွဲကော်မရှင်ဥပဒေထားလို့တုံ့ပြန်တယ်လို့မျိုးပဲဒါကတော့အဆုံးဖြတ်ပေးမှာမဟုတ်လို့လာတာနည်းသွားတာလို့လည်းတုံ့ပြန်နိုင်ပါတယ်နောက်တစ်ခုကတော့လေဒီ NLD အစိုးရမှာခုနကရေးကြည့်ရဲ့ပုံစံစစ်ကြည့်တာမဲဆွယ်စည်းမဲ့မှာအလုံးဖြစ်ရောက်တဲ့ အဖို့ကိုဖြစ်ပါတယ်။မယ်နေနဲ့လည်းဒီမှာပမာလေးစားခြင်းနဲ့ကြည့်ရတဲ့အခါကျတော့ဒေါင်းဆန်းစုကြည်ကွယ်နေမဆွေးနိုင်တာကလည်းအခြေကြီးအကြောင်းချက်တစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။နောက်ဒီထပ်ပို့ပြီးတော့ဟာဟိုအစိုးမြင်ပြီးထွက်တဲ့လူတွေနေနေကြတော့လေဒီ NLD ဟာကနေရှိပြီးဘာမှမထူဘူး။လူကြီးရဲ့နေစဉ်ကပို့ပြီးချက်တဲလာတယ်။နောက်နောက်တော့ဘယ်အစိုးရလဲတော်တော်ဒီထင်းနေစားအောင်ပါပဲဆိုတော့အမျိုးကြောင့်လေဒီလိုမျိုးကြီးအဲ့ဒီဘာမှမကံမဲတွေချက်စွန်းသွားတယ်လို့တုံးတက်သူလည်းရှိနေပါတယ်အထူးသဖြင့်ဆိုင်တာလူတွေကမျိုးစွန်းပို့ပြီးတော့ထင်ရှားပါတယ်ဆိုင်တာမှာဆိုလို့ရှိရင် NLD ကိုမဲပေးရလို့ဟာ9000ကျော်လောက်ကိုအဲ့တော့ငွေကမဲပေးခဲ့လို့ပေါ့နော်သူအဲ့ NLD ကိုမဲပေးလို့ဘယ်လို9000ကျော်လောက်ချက်စွန်းတာတွေ့ရပါတယ်ဒါလို့ရှိနေဆိုလို့ရှိရင်အစီအစဉ်လမ်းကားတွေပတ်သက်ပဲ NLD ဟာအဲ့ဒီတမျိုးပြတော့မှသူကြမရှိဘူး။ဒါပေစုရတဲ့ကငါတို့ကဒီထမင်းနဲ့စားရမှာပဲဆိုရင်အမြင်မျိုးရှိလာမလားဆိုတာကလည်းကျွန်တော်စဉ်းစားကြပါဘူး။ခက်တာကတော့မြန်မာနိုင်ငံမှာကဒီရေကောက်ပွဲဒီပြီးတာနဲ့ပေါ့နော် exit poll လို့ခေါ်တဲ့ဒီကျွန်တော်တို့စက်တန်းကောက်ခြင်းမှုတွေတိကျမရှိတဲ့အခါကျတော့ကျွန်တော်ယတိကျပြောရတာခက်ပါတယ
်။ဟုတ်ကဲ့ပါ။ဟိုကျေးဇူးတင်ပါတယ်ကိုမင်းစင်။အဲနောက်ကျွန်တော်တို့သောတာရှင်တယောက်ကတော့ကိုမြင့်စိုးလို့နာမည်ပေးထားပါတယ်။ तू ကတော့ email ကနေတစ်ဆင့်ဆက်သွယ်လာတာပါ။ तू ကဒီ NLD နဲ့တိုင်းရင်းသားလူမျိုးစုတွေအကြားမှာယုံကြည်မှုတည်ဆောက်မှုအားနေတာနဲ့ပတ်သက်ပြီးတော့ तू ဝေဖန်ထားတာရှိတယ်။ तू ဖြစ်စေချင်တာလေးတခုကိုအကြံပေးထားရလည်းရှိပါရှင်။ကျွန်တော်နားထောင်ကြည့်အောင်ပါ။ကိုသားညုံဖတ်ပြပေးထားတာပါ
။မဲပေးသူနေတာမကောင်းပေမဲ့လို့ရလကတော့ကျဉ်တ်ဆရာပါ။အထူးသဖြင့်တော့ SNLD 6နေရာနိုင်တာသဘောကျပါတယ်။ SNLD ရဲ့ရွေးကောက်ပွဲအကြိုမဲဆွယ်ကလေးကပြောစကားတွေကိုသဘောကျပါတယ်။ကျုံမဖြစ်ချင်တယ်လို့သခင်လည်းမလုပ်လို့ပါဘူးတဲ့ပြောင်စုကနေပြီးခွဲထွက်မဲ့သဘောမရှိပါဘူး NLD အနေနဲ့မျှော်မှန်းသလောက်အနိုင်မရလို့ထတ်ကြိုးစားတာကိုလည်းထောက်ခံပါတယ်ဒါပေမဲ့ရွေးကောက်ပွဲရှိအများအားကြိုးစားနေရမှာပဲမဟုတ်ဘူးလားဒေါ်ဆန်းစုကြည်ပေါ်မှာမိခိုလုံးအားကြီးတာကိုတော့အရေးကြီးပြင်ရမှာပါပတိတွင်းစီလုံးမှုအင်အားရော့ကျနေပါတယ်အပြစ်ပေးအရေးယူတာတွေကိုလည်းစဉ်စားစားလုပ်တင်ပါတယ်ခွင့်လွှတ်တန်တာကိုခွင့်လွှတ်ရမှာပါအရေးကြီးတာတစ်ခုကတော့တိုင်းသားပါတီတွေအထူးသဖြင့်တော့ဒီ SNLD နဲ့2020မှာမဟာမိတ်ဖွဲ့တင်ပါတယ်လူလုံချင်းအဖြစ်ပြောပြောနေတဲ့ရင်ကြားစီကြီးညီနိုင်ရွေးတွေအတွက်အထောက်အကူဖြစ်မှာပါဥပမာအဖြစ်ရှမ်းကချင်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုရင်ဖရမူရတော့၎င်းငငယ်ကြီးမှာထဲထဲဝင်ဝင်လှုပ်ဆောင်နိုင်မဲ့မျှော်လင့်ချက်တွေတိုးလာတာနဲ့အမျှတော့၎င်းညီနိုင်ရွေးကိုအထောက်အကူပြုမဲ့အပြင်ဒေါ်ဆန်းစုကြည်ထမ်းဆောင်နေရတဲ့တာဝန်ဝင်ထုတ်ဝင်ပိုးတွေကိုပါပို့ပြီးတော့တက်တာဈေးမှာပါနောက်လာမယ့်2020ရွေးကောက်ပွဲမှာ NLD တူးတဲ့နိုင်ဖို့ထက်မဟာမိတ်ပါတီတွေနဲ့လက်တွဲပြီးတော့အောင်ပွဲခံနိုင်လို့ရှိရင်ပိုကောင်းပါလေဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့2015ရွေးကောက်ပွဲပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ခန့်အဖို့ကိစ္စတော့ကမဟာမိတ်ပါတီမဟုတ်လို့ပေးလို့ဘလူးမှမဖြစ်ခဲ့ပါဘူးအခု2019ဂျားပြတ်မှာအမ်းမဲဆန္ဒနယ်မှာရှင်းရတာလေဒါကြောင့်မတိုင်းသားတွေစိတ်ထဲမှာငါတို့လူမျိုးနိုင်မှငါတို့ကံကြမ္မာငါတို့ဖန်တီးနိုင်ခွင့်ရမယ်လို့ယုံကြည်သွားစေလို့ပါအဲ့ဒီအချက်ဟာဘလောက်အန္တရာယ်ကြီးလဲဆိုလို့ရှိရင်အစွန်းရောက်လူမျိုးရေးစိတ်ဓာတ်ကိုဖြစ်ပေါ်စေပါတယ်ဒါကြောင့်မလို့အာဏာရပါတီ NLD အနေနဲ့ပါတီစည်းဝေးတာမကနိုင်ငံတည်ဆောက်ရေးဆိုင်ရာမဟာဗျူဟာတွေချမှတ်တဲ့အခါမှာမဟာမိတ်ပါတီဖွဲ့နိုင်အောင်ကြိုးစားတင်ပါတယ် NLD တပါတီတဲ့လုံးဝအောင်နိုင်ရေးအစိုးရဖွဲ့စည်းရေးဆိုတာတွေဟာအခုလောလောဆယ်မှာတော့အခက်အခဲတွေတွေ့နေရပြီဖြစ်ပါတယ်အဲ့ဒါဟာပါတီရဲ့မူဝါဒအမှားဒါမှမဟုတ်ကြိုတင်စည်းဝေးမှုမရှိခဲ့တာကြောင့်မပြင်ဆင်ခဲ့တာကြောင့်လို့ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ပါအဲ့ဒါကတော့ဒီသောတာရှင်ဦးမြင့်စိုးကအီးမေးလ်နဲ့ဟိုပေးပို့ထားတဲ့စာလေးပါကိုသားညုံဖတ်ပြပေးသွားတာပါဒီတော့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကိုတစ်ချက်လှည့်ရအောင်ပါဒေါက်တာအေးမောင်ရှိပါလားရှင်Hello ဒေါက်တာအေးမောင်ရှိပါလား
ရှိပါတယ
်ဟုတ်ကဲ့ပါမင်္ဂလာပါရှင်ဟုတ်ကဲ့ပါဟု
တ်မင်္ဂလာပါ
ဟုတ်ကဲ့ပါကျမတို့ဒီရခိုင်ပြည်နယ်အမ်းမြို့နယ်ကတော့အရင်တုန်းကဆိုပြည်ခိုင်ဖြိုးနယ်စစ်တပ်ရဲ့အမာခံနယ်မြေလို့ပြောရမှာပေါ့နော်အခုဒေါက်တာအေးမောင်အနေနဲ့ဒီရခိုင်မျိုးသားပါတီအနေနဲ့အနိုင်ရရှိတယ်ဆိုတော့ထူးကြရတယ်လို့ပြောရမှာပါအဲ့တော့အနိုင်ရလာပြီဆိုတဲ့ခါကျတော့ဒီအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့မဟာမိတ်ဖွဲ့ပြီးတော့စီစီလုံးလုံးရပ်တည်သွားဖို့ရှိပါသလားဒါမှမဟုတ်တီးကြအတိုက်အခံနေနဲ့ပဲရပ်တည်သွားမှာပါလားရှင်
ဒီကအတိတ်ခံအင်အားစုအနေနဲ့ရပ်တည်တော်မှာပါဟု
တ်ကဲ့ပါအ
တိတ်ခံအင်အားစုဆိုတဲ့သဘောကကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ပေမဲ့เนาะညှိနှိုင်းပြီးမှဒီပြည်ထောင်စုဖွဲ့တော်တွင်မှအတိတ်ခံအင်အားစုတစ်ခုရှိမှသာလျှင်အစိုးရကောင်တွေပေါ်ထွန်းနိုင်ရဲ့ဆိုတဲ့အခြေခံခံယူချက်နဲ့ရပ်တည်တော်ဖို့ဒီမှန်ထားပါ
ဟုတ်ကဲ့ပါဟို check and balance လုပ်တဲ့အသဘောလေးပါမှာပေါ့လေအဲ့တော့ဒီဒေါက်တာအေးမောင်တို့ဒီ ANB ပေါ့ရခိုင်မျိုးသားပါတီအနိုင်ရရှိတဲ့အားသာချက်ကလေးပေါ့လေဘယ်လိုများသုံးသပ်လို့ရပါလဲရှင်ဒီရခိုင်ဒေသခံတွေအနေနဲ့တကယ်ရခိုင်ပါတီကိုပဲတကယ်ကို PPCC ဟိုတင်တိုင်းအားတိုင်းမဲပေးခဲ့ကြတာဒါပါလားဒါမှမဟုတ်လို့ရှိရင်ဒီပြည်ခိုင်ဖြိုးနဲ့ NLD ပါတီကိုဟိုမကျေနပ်လို့ပဲဟိုမပေးဘဲနေခဲ့ကြတာလားဘယ်လိုသုံးသပ်လို့ရပါလဲရှင်
ဟို အဲ့ဒီမှာပထမတစ်ချက်ကအစွန်ရောက်လူမျိုးကြီးဝါဒကိုတိုင်းရင်းသားတွေကလက်မခံတော့ဘူးဆိုရဲ69နှစ်ကြာလွတ်လပ်ရေးခေတ်လွန်ကာလတမိုင်းရဲ့အခြေတခုကိုမှတ်တိုင်စိုက်ကြတာပဲလို့ကျွန်တော်ယူဆပါတယ်။အဲ့တော့ကျွန်တော်တို့တိုင်းရင်းသားတွေက69နှစ်လွတ်လပ်ရေးရတာကိုမခံစားရသေးဘူး။ဒန်းသူညီမရဲ့အခွင့်အရေးကိုပြည်ထောင်စုကမမျှဝေသေးဘူးဆိုတဲ့သဘောနဲ့သွားပါတယ်။အဲဒါကြောင့်ကျွန်တော်ရဲ့အခြေခံလိုအပ်ချက်ဒီအခု69နှစ်ရှိပြီ။တိုင်းရင်းသားတွေကအုပ်ချုပ်ခံဘဝမှာပဲမဖွင့်မပြိုးနဲ့ပြည်တာလေးကိုဟလာယူရတဲ့ဘဝကနေမတက်သေးဘူးဆိုတဲ့သဘောဟာအခြေခံနိုင်ငံရေးတိုင်းရင်းသားတွေရဲ့နားလည်ချက်ဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားတွေဒီပြည်ထောင်စုကိုစစ်မှန်တဲ့ပြည်ထောင်စုဖြစ်ဒီဆောက်ကျင်တဲ့ဆိုတဲ့ဇီမန်းချက်နောက်မှာပါရှိတယ်ဆိုရင်အုပ်ချုပ်ခံတိုင်းရင်းသားဘဝကနေအုပ်ချုပ်တဲ့တိုင်းရင်းသားတွေဖြစ်အောင်ကိုကျမကိုဖန်တီးပိုင်ခွင့်ရှိအောင်လွတ်လပ်ရေးခေတ်ဥပဒေကပေးထားတဲ့ကတိတွေကိုပြန်အကောင့်တွေဖို့ဖို့ကိစ္စဒီကိုလူမျိုးကိုပြည်နယ်ကိုကိုတို့ကိုယ်တိုင်ဒီဆောက်မှပဲဖြစ်မယ်ဆိုရက်အခြေခံနိုင်ငံရေးညီမချက်ရင့်တန်လာပြီဆိုရက်တိုင်းရင်းသားများရဲ့စစ်မှန်တဲ့အလို့သားစိတ်ဓာတ်ကိုပြန်တည်ဆောက်ဖို့အတွက်အားဒီအရှင်သင့်ဖြစ်တယ်ဆိုရက်သမိုင်းရဲ့အခြေကိုရခိုင်မျိုးသားပါတီနဲ့တူထပ်တူပြတ်နိုင်ခြင်းပဲဖြစ်ပါလေလို့ကျွန်တော်တို့ဘက်ကယူဆပါတယ်။ဒါကြောင့်ဒီကံပြိုးအမခံဖြစ်တဲ့အန်းကိုကျွန်တော်တို့ထိုးပေါက်စည်းရုံးတဲ့အခါမှာကျွန်တော်အစကတည်းကသုံးသပ်ပါတယ်။အန်းရဲ့အဓိကနေရင်အားလုံးမှာဒီကံပြိုးအလံစိတ်ပါတယ်။အခြေခံပါတီတွေရှိပါတယ်။သို့တော်လည်းပဲမျိုးသားဒီမိုကရေစီဖွင့်ချုပ်ရဲ့ယုံမပွင့်နိုင်တဲ့ခြေရွာတွေအများကြီးပါ
။ဟုတ်ကဲ့
မျိုးသားဒီမိုကရေစီဖွင့်ချုပ်ရဲ့ယုံဆိုင်ပုဂ္ဂိုလ်တော်လက်မခံတဲ့ဒီကံခြေရွာတွေအများကြီးပါ။ဘာကြောင့်ဆိုရင်ကျွန်တော်တို့သိပါတယ်။မျိုးသားဒီမိုကရေစီဖွင့်ချုပ်ရဲ့လက်ရှိမူဝါဒပုံမှာဒီခိုင်းပြည်နယ်ကတိုင်းရင်းသားတွတ်တွတ်များများခံစားရပါတယ်။တို့တွင
်ဟုတ်ကဲ့ပါ။ဒီ
မုံတို့မှာရှိတဲ့တိုင်းရင်းသားဆိုတာမျိုးကရှိ
။ဟုတ်က
ဲ့။ဒီခိုင်းပါဝင်မျိုးသက်တိုင်းနဲ့ဒီပါ
။ဟုတ်ကဲ့ပါ။ကျေးဇူးတင်ပါတယ်ဆရာ။ဟုတ်ကဲ့ပါ။ဒီ
လိုတို့မှုကိုမတိဆောက်ပေးနိုင်ဘူးဆိုတော့ခိုင်မာတဲ့ယုံကြည်ချက်ရှိတဲ့အခါမှာအဲ့ဒီယုံကြည်ချက်ဟာအာန်ဒေတာမှာရှိတဲ့ရှင်းပါဝင်ဒီခိုင်မျိုးတွေစုအားလုံးပေါ်မှာရစ်ခတ်တဲ့အခါမှာကိုယ့်ပြည်နယ်ကိုကိုရောကိုယ်တိုင်းတိဆောက်မှပဲကိုယ့်အမျိုးသားရဲ့စိတ်ကနဲ့ကာကွယ်မှပဲဖြစ်မယ်ဆိုတဲ့ယုံကြည်ချက်ခိုင်မာလာလို့တခါမှ
ဟုတ်ကဲ့ပါကျေးဇူးပါဆရာဒေါက်တာအေမောင်ကျေးဇူးအများကြီးတင်ပါတယ်အခုကျမတို့ CSO တွေပေါ့နော်ဒီလူရေကောက်ပွဲကိုကိုယ်တိုင်ကိုကြစောင့်ကြည့်ခဲ့တဲ့ဟိုဒီလူမှုအခြေပြုအဖွဲ့အစည်းတွေဘက်ကိုလှည့်ကြအောင်ပါအဲကိုချမ်းချင်းအောင်ရှိပါလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ရှိပါ
ဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့အခုပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာပေါ့နော်ကိုချမ်းချင်းအောင်ကဘယ်ဒေတာကိုသွားခဲ့ပါလဲ
အဲကျွန်တော်ကရေကောက်ပွဲမတိုင်ခင်ကတော့ကျွန်တော်ကျေးတီမိုင်းရှိပါတော့
ရေ
ကောက်ပွဲနေ့ကအီးဒီမှာတော့ကျွန်တော်ကကော်မှုမှာရှိနေပါတယ
်ဟုတ်ကဲ့ပါအဲ့တော့ဟိုရေကောက်ပွဲအားလုံးဒီကျင်းပြီးခဲ့တဲ့ဒီဂျာပြတ်ရေကောက်ပွဲကိုခြုံငုံပြီးတော့ဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲပြီးခဲ့ဒီခုကျပပြီးခဲ့တဲ့ဂျာပြတ်ရေကောက်ပွဲကိုကျွန်တော်ခြုံငုံတင်သုံးတိုင်တော့ကျွန်တော်တို့ရလက်တစ်ခုတော့ကျွန်တော်တို့အဲနိုင်ငံရလက်တစ်ခုတော့ကျွန်တော်ထွတ်ထွတ်မြေမြေတွေ့ခဲ့ရပါတော့အဲ့မှာဗာနိုင်ငံရလက်လဲဆိုတော့ကျွန်တော်တို့ဒီမဲဒီအများပြည်သူဖြစ်တဲ့ဒီကျွန်တော်နိုင်ငံသားတွေကဒီမဲပေးခြင်းကိုသူတို့စိတ်ဝင်စားမှုဒီချိန်ပေါ့နော်အဲနဲပါတဲ့အရာတစ်ခုရယ်ပေါ့နော်နောက်တစ်ချက်ကအဲကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ရဲ့ဒီဟိုလုပ်ငန်းဆောင်တာတွေပေါ့နော်အဲ့မှာကျွန်တော်တို့အဲတို့အဲ့ဒီဒေရာတွေကိုကျွန်တော်တို့တွေ့ရှိရအဲ့နောက်ကတော့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းနေရတာကျွန်တော်တို့အနေနဲ့ဒါတွေ့ရှိချက်ကိုကျွန်တော်တင်ပြတာပေါ့နော်
ဟုတ်ကဲ့ပါအဲအဲ့တော့ရှမ်းပြည်ဘက်ကိုဒီကျေးသီးနဲ့မိုင်းရှူကိုကိုယ်တိုင်သွားပြီးတော့အကဲခံလေးလာခဲ့တဲ့ဟိုမတ်ရွှေကြီးဝင်းပေါ့နော် Peace and Justice မြန်မာမတ်ရွှေကြီးဝင်းအနေနဲ့ရောဒီရှမ်းပြည်နယ်မှာဒီမဲဆန္ဒရှင်တွေရဲ့ဟိုဘယ်လိုခေါ်မလဲဟိုအင်တိုင်းအားတိုင်းမဲပေးခဲ့တဲ့သူတို့ထောက်ခံမှုကိုဘယ်လိုဆန္ဒတွေဘယ်လိုထုတ်ဖော်ခဲ့ကြလဲဆိုတာကိုဘယ်လိုလေ့လာလို့ရခဲ့လဲရှင်
ဟုတ်ကဲ့ပါကျွန်မအနေနဲ့ကတော့ဒီရှင်ရွေးကောက်ပွဲမတိုင်ခင်မှာရှင်ကျေးဇူးမှရှိတဲ့ကံမှာရှိကြရပါတော့ရွေးကောက်ပွဲနေ့မှာကျွန်မအတိုင်းတော့မှရှိရတာပါဒီကိစ္စရဲ့တိုင်းရင်းသားတွေအနေနဲ့ကျတော့သူတို့ရဲ့လက်ရှိတိုင်းလက်ရှိလူမျိုးပေါ့နော်လူမျိုးစုပါတီတွေကိုဘက်မှာပဲပို့ပြီးအားတက်ချက်ရှိပါတယ်လူမျိုးစုပါတီတွေအနေနဲ့ကျတော့လေဒီတဲကြီးကမြေကအရာလေသူတို့နဲ့တူတူဟိုအမြဲတော့ကိုယ့်ရဲ့ဒီတိုင်းရင်းသားလူမျိုးသားရင်းကိုလူမျိုးတို့အကောင်းဆုံးနိုင်မယ်ဆိုရယ်စိတ်ရယ်နောက်တစ်ခုကကြတော့ဘာသာစကားပေါ့နော်ဘာသာစကားဆိုင်ရာကြီးရယ်ရယ်ဆက်တည်ဖြစ်ပြီးတိုင်းရင်းသားတွေကပုံမူပြီးတော့ဒီတိုင်းရင်းသားပါတီတွေနဲ့ပုံပြီးထိတ်ဆက်အဆက်အသွယ်အကောင်းလာသိရှိရပါလေ
ဟုတ်ကဲ့ပါဒေါက်တာတန်းတင်ရှိပါလားရှိဟုတ်ကဲ့အဲ့ဒါဆိုဟုတ်ရှိပါတယ်ဟုတ်ကဲ့အဲဒေါက်တာတန်းတင်ဟိုမြင့်မှုမြို့ကဒေါက်တာတန်းတင်မှာကျမတို့ရဲ့ဖောက်သေးကြီးလို့ပြောအောင်ပါပေါ့နော်ဟိုဗာမားမေးချင်ပါလေရှင်ဟုတ်ကဲ့
ဟာကျွန်တော်မေးချင်တာမဟုတ်ပါဘူးခင်ဗျာပြောချင်တာရှိ
တယ်ဟုတ်ကဲ့ဆွေးနွေးပါရှင်ဟုတ်ကဲ့ပါဟ
ုတ်ကဲ့တိုင်းနာဒီသားတွေမှာရှုံးရတာကတော့သူတို့အားကိုးစရာတိုင်းနာပါတီတွေရှိနေလို့ပါဒ
အခုကသူတို့မျောလင်းထားတဲ့ငင်းညာရေးကို NLD ကလုပ်နေတဲ့အချိန်မှာစစ်တပ်ကနော်အပွဲကြီးဆင်းနေတာကို NLD ကတားမပေးနိုင်ဘူးဆိုတာကိုသူတို့သိသွားလို့ပါပြီးမှမှရှုံးတာကတော့ပြီးသူအာမခံပေးမဲ့ Second Choice Party မရှိသေးလို့ပါဒီကောက်ဘွဲကပြေးပေးမဲ့ NLD ရဲ့အပေါ်မှာလူလူရဲ့ယုံကြည်မှုကိုထားစီပါတယ်ဒီကောက်ဘွဲမဲချဲသူနဲလာတာဘာမှအဆောင်မဟုတ်ကွာမားရမထူးပါဘူးကွာဆိုတဲ့ခံယူချက်လူလူစိတ်ထဲမှာရှိနေလို့ပါပဲလူကားလာနေရတဲ့စာဝင်နေကြတဲ့မှုနှစ်ဝန်ထမ်းများလက်စားမှုသုံးယုံကြည်အားကိုးရတဲ့တရားရေးမှန်တယ်ရှိမှုရည်ရွယ်မှုတွေတိုးပြားလာမှု၅အတုအတံမှမတိမှု၆ဝန်ထမ်းအားနေကတက်ကားကကြောက်ပြင်းမဲ့ဘာမှမဖြစ်တော့အရင်လိုပြန်လက်စားမှုခေါ်လောက်ကန်ရှာမှမှု၈အားလုံးပြန်လဲမယ်လို့ပြောနေထားပေမဲ့ပြည်သူတွေကချင်းလိုဖြစ်မလာရဲ့လို့ယုံကြည်မှုတွေကြာဆင်းသွားတာဖြစ်ပါတယ်အောက်ခြေပါတီဝင်တွေကလည်းသားချင်းစီမံချက်ရေးဆွဲပြီးပြည်သူနဲ့အတူပြည်သူအကျိုးဆောင်ရွက်စေရင်ပါလေ။ဘာမှမလုပ်ဘဲနဲ့အနိုင်ရပါတီဆိုပြီးတော့ပေါင်းရဆောင်ရအနေထိုင်တွေကိုပြည်သူတွေကတော်တော်လေးမြင်မြင်ကတ်နေကြပါပြီ။2020ရွေးကောက်ပွဲမရောက်ခင်ပြင်နေပါလေခင်ဗျာ
။ဟုတ်ကဲ့ပါ။ဟုတ်က
ဲ့ပြောရင်ပါလေ
။ဟုတ်ကဲ့ပါ။အဲဆရာပြေးတဲ့အကြံဉာဏ်လေးကောင်းပါတယ်။အမှန်တော့ဒီတရားဥပဒေစိုးမိုးမှုမရှိသေးဘူးဆိုတော့မြန်မာနိုင်ငံရဲ့အခြေအနေပေါ့နော်။အဲဒါကြောင့်လေအခုလိုအခြေအနေတွေအမလို့အမရဖြစ်ရတဲ့အခြေအနေတွေနဲ့ NLD ကရင်ဆိုင်နေရတာပါအဲ့ဒါဘာပဲပြောပြော NLD လုံနေ NLD ရဲ့လုံကင်ဆောင်ရွက်မှုတွေအားလုံးပြည်သူကမျှော်လင့်တကြီးနဲ့ဟိုမျှော်လင့်ချက်တွေကလည်းအမတန်မှကြီးပါတယ်မျှော်လင့်တကြီးနဲ့စောင့်ကြည့်နေကြတဲ့အချိန်မှာဒီရွေးကောက်ပွဲကလည်း50ရာခိုင်နှစ်လောက်ပဲနိုင်နေဆိုတော့တော်တော်များများအမလို့အမရဖြစ်ကြတာပါအဲ့တော့အဆုံးသတ်ကလေးအနေနဲ့ကိုမင်းစင်များဟိုဗာများဝင်ပြီးဆွေးနွေးပေးကြပါလဲရှင်ဟိုဒီပြည်သူတွေပို့ပြီးတော့အသိပညာပြန့်ပွားလာအောင်ဘယ်သူမှတာဝန်ရှိရလို့ယူဆပါလဲရှင်
အဲ့ဒီကနေဆိုတော့နိုင်ငံရေးပါတီတွေမှာအဓိကတောင်းရှိရပါတော့နော်။ဒါကြောင့်ဒီ EFF ကွေကြီးမီဒီယာတွေမှာလည်းတောင်းရှိပါတယ်။ကျွန်တော်ဒီဆွေးနွေးကြတဲ့အားလုံးမှာကျွန်တော်ဒီချုပ်ပြီးတော့ပြောချင်တဲ့တစ်ခုကတော့ပါလို့ဆိုတော့ဒီမြန်မာနိုင်ငံမှာဒီ EFF စစ်ဖက်အဓိပခပုံမှာမူတည်ပြီးတော့ပေါ့နော်။တကယ်ဒီတက်မတော်ကနေပြီးတော့ဆန္ဒရှင်တွေနဲ့အုပ်ချုပ်လာရဲဆိုတဲ့ဒီအကွဲအပြေးအဓိပခပုံမူတည်ပြီးတော့မင်းဆွဲတဲ့နိုင်ငံကြီးဟာဒီမှာမှာတော့ဆက်ပြီးတော့အလုပ်ချိန်ကောင်းဖြစ်နေတယ်လို့ဒီတိုင်းမှာပါတီတွေအားကောင်းတဲ့တိုင်းမှာဒေသတွေမှာအလုံမဖြစ်နိုင်ပါတော့မလားဆိုတာဟာဒီဇာတ်ပြန်ရေးကောက်ွဲကကျွန်တော်ဒီမိမောင်းထိုးပြလို့ကျွန်တော်ထင်ပါတယ်တကယ်လို့ဒါဒီရှမ်းလိုမျိုးပေါ့နော်ရခိုင်လိုမျိုးတိုင်းပါတီအားကောင်းတဲ့ဒေသတွေမှာဒီရက်သက်စက်အကွဲပြတ်တဲ့ဆါလို့ရှိရင်လူမျိုးကြီးဝါရဟာပါတီကြီးဝါရအနိုင်ရှင်းနေဆိုရယ်အကွဲကိုအခြေခံပြီးတော့တိုင်းနာပါတီတွေကမဲဆွယ်လာတယ်အဲ့လိုမဲဆွယ်လာအောင်နေတယ်ဆိုရင်တော့ဒီဒီဇိုင်းဒီလုံးကိုကိုးစားပြုကိုးစားနေတဲ့ဒီခိုင်ဖြူလို NL လို့ပါတီကြီးနေတယ်သူရဲ့မဟာမိတ်ပေါ်လို့ဆိုရင်ပြန်ပြီးတုံ့ပြန်တင်တယ်ဆိုတော့ထင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်
2020မှာအများကြီးခံနေပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ကိုမင်းစင်ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်။
ပြပေးနိုင်ခဲ့တဲ့အတွက်တိုင်းသားပါတီတွေအနိုင်ရရှိခဲ့ကြပါတယ်။ဒီလိုတိုင်းသားနိုင်ငံရေးပါတီတွေအနိုင်ရရှိခဲ့ကြတာကြောင့
်ထလို့သူမခင်ဖြူတွင်တဲ့သူတော်ခင်ဆိုဝင်စီစဉ်တက်ဆက်တဲ့တိုင်းရဲလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါအောင
်။စီရနိုင်ငံမြောက်ပိုင်းကသဘုံနဲ့ထင်းချောင်မြို့မှာစီးရီးယားနိုင်ငံမြောက်ပိုင်းကသဘုံနဲ့ထိန်းချုပ်အမျိုးမှာစီးရီးယားဆိုရဒါမှမဟုတ်ရုရှားစစ်လေယာဉ်တွေကအစိတ်တက်ဝင်တဲ့တိုက်ခိုက်ခဲ့မှုကြောင့်လူပေါင်း58ယောက်တမန်နဲ့သေဆုံးပြီးဒဏ်ရာပြင်းထန်သူတွေပါဝင်လူပေါင်း100ယောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းစီးရီးယားရေးစောင့်ကြည့်ကိစ္စသူတွေနဲ့ကာဝေးဆိုင်ရာရပ်ပတ်ဝန်ထမ်းတွေကပြောဆိုခဲ့ကြပါတယ်ရုရှားနိုင်ငံစင်ပီတာစဘတ်မြို့ကလူစီကားမြောက်ဘူရာယွန်တခုမှာမနေ့တုန်းကဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုကျူးလွန်ခဲ့သူကကာကစ္စတန်နိုင်ငံဘွားအခပါဆောင်ဂျေလလော့ဆိုသူဖြစ်တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောဆိုခဲ့ကြပါတယ်ကရသမကလူရည်ရန်ပုံငွေဖွဲ့ UNFPA ဟာအတင်းအဓမ္မကိုဝင်ဖြစ်ချတာတွေကိုသဘောဆန္ဒမပေါ်ပေမဲ့ကိုဝင်တားတဲ့အစီအစဉ်တွေကိုအားပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကငွေချေးထောက်ပံ့နေဖြတ်တောက်လိုက်ပါတယ်။ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစနေနေ့ကမြေပြိုကျမှုတွေကြောင့်သေဆုံးသွားသူလူပေါင်း283ယောက်ကိုစတင်တည်ကျုံနေပါပြီ။ဒီချိန်ထဲမှာပဲပျောက်ဆုံးနေဆဲဖြစ်တဲ့လူပေါင်း100လောက်ကိုတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေနဲ့ဒေသခံတွေကအပြည့်အစုံကြီးချမ်းမှာပဲဒီကနေ့လဲဆက်လက်ပြီးခက်ခဲခက်ခဲဆက်လက်ရှာဖွေနေကြပါတယ်။
တရင်ချင်းချုပ်ကိုကွမ်လွင်းကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မှုကမခင်ဖြစ်တွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30 လိုင်းဒိုမီတာ48 kHz 6.35 လိုင်းဒိုမီတာ50 kHz 9.99 နဲ့လိုင်းလမ်းမီတာ190 kHz 15.95တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.